Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မတ်လ9ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ Fly meter 1925 32 51နဲ့ Fly meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မအေးသနာကြပါ။မြောက်ကိုရီးယားနိုင်ငံဟာဒုံးလီဒါမှမဟုတ်အာကာသကိုလွှတ်တင်မှုတစ်ခုလုပ်ဖို့ပြင်ဆင်နေနိုင်တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုက NPR လူမှုရေဒီယိုသတင်းဌာနကကြေညာသွားပါတယ်။ပြင်သစ်နိုင်ငံမှာတော့အဝါရောင်ရောင်ပြဲအင်ဂျီလှုပ်ရှားမှုရဲ့ဆန္ဒပြသူရာပေါင်းများစွာသတင်းပတ်ကုန်18ပတ်မြောက်အဖြစ်နဲ့ဆန္ဒပြမှုတွေဒီကနေ့ပဲပြုလုပ်ခဲ့ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်သတင်းတွေဒီညပိုင်းကြားရဖို့ရှိပါရဲ့မဆုမွေ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့အစိုးရတက်တဲ့ရခိုင်တိုင်းဒေသနဲ့ကိုင်တက်အေတို့ကြားမှာတိုက်ပွဲတွေကဒီကနေ့အထိအပြင်းထန်ဆက်ပြီးတော့ဖြစ်နေတာကြောင့်ဒေသခံတွေဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတာအခုဆိုရင်စစ်ဘေးရှောင်ပြည်သူက1000ကျော်သွားပြီဖြစ်ပါတယ်။သူတို့အတွက်အဓိကဘာတွေလိုအပ်နေပါသလဲ။
လိုအပ်ချက်ကတော့အဓိကတော့စာနေခါဖြစ်မယ်။နောက်တစ်ခါလိုတာကတော့မြောက်မျိုးနေကလိပြီးတော့ကျင်းနေမျိုးနေမှာသခင်တွေကယာယီပြေးလေးနေနေတာဖြစ်တယ်
။စစ်ဘေးသင့်ပြည်သူတွေကိုကူညီကယ်ဆယ်ပေးနေတဲ့ကိုစောစောထုံးပြပြခဲ့တာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်အမေရိကန်ကျောင်းသားတွေတိတ်ပန်တဲ့တင်ချကိုပို့ပြီးတော့မတင်ဘူးဆိုရင်တရုတ်အိန္ဒိယပါဝင်တခြားနိုင်ငံတွေနဲ့မရှင်းနိုင်မဲ့ဖြစ်မှာကိုအင်ဖြူရောကစိုးရိမ်နေကြတဲ့အကြောင်းနောက်အိန္ဒိယနိုင်ငံနယူးဒေလီမှာတော့ဒီအင်ဂျီယာမဲတွေအတွက်လူငယ်လေးအတွက်စာကြည့်တိုက်ကလေးကိုပရာဟိတသမားတွေဖွင့်လှစ်ထားတဲ့အကြောင်းသတင်းလွှာနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြမြန်မာတခွင်အစီအစဉ်နဲ့စနေညဒဲလီလိုက်အစီအစဉ်တွေတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်ဒါမှမဟုတ်အာကာသကိုလွှတ်တင်မှုတစ်ခုလုပ်ဖို့ပြင်ဆင်နေနိုင်တယ်ဆိုပြီးတော့အမေရိကန်ပြည်အောင်စုက NPR လူမှုရေဒီယိုသတင်းဌာနကကြေညာသွားပါတယ်။ပျုံယဲမြို့တော်နာကဆမ်နွန်ဒေါင်နျူကလ িয়ার စခန်းရဲ့အာကာသဓာတ်ပုံကရိုက်ယူမှုပုံရိပ်တွေကိုကြည့်ပြီးတော့သုံးသပ်ပြီးတော့ပညာရှင်တို့ပြောသွားခဲ့တာဖြစ်ပါတယ်။ထရက်ကားတွေကားတွေမိရထားနဲ့ဂရိန်းဝင်ချေဇက်တွေကိုအိမ်မှာအလုပ်များနေတာကိုအာကာသဓာတ်ပုံမှာတွေ့ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်မစ်ဒယ်ဘယ်ရီတိတ်ပံကသူတည်သူဂျက်ဖရီလူးဝစ်ရဲ့သုံးသပ်ချက်ကို NPR မှာတင်ပြသွားတာပါ။မြောက်ကိုရီးယားဟာနျူကလ িয়ার စမ်းသပ်မှုတွေဆက်လုပ်နေတယ်ဆိုရင်တော့ဒါဟာတိတ်ကိုစိတ်ပြက်စရာကောင်းတဲ့အခြေအနေဖြစ်ပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပဲသတင်းထောက်တွေကိုပြောကြားသွားခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုတရားသူကြီးကသမ္မတထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စီရင်ရေးမှူးဟောင်းပေါ်မန်နဖို့ကိုထောင်ဒဏ်48လချမှတ်လိုက်တဲ့ပြစ်ဒဏ်ဟာတိတ်ကိုနည်းလွန်တယ်လို့ဝေဖန်သူတွေကပြစ်ဒဏ်ရှုံးချလိုက်ပါတယ်။အခုလိုပြစ်ဒဏ်ကိုရှော့ရှော့ပေါ့ပေါ့ချလိုက်တဲ့အတွက်အမေရိကန်ရဲ့ပြည်မှုဆိုင်ရာတရားရေးစနစ်ထဲမှာလူမျိုးရေးနဲ့လူတန်းစားကွာဟောင်းမှုနဲ့ပတ်သက်ပြီးအခြေတည်အငင်းပွားနေကြတာတွေလည်းတစ်ဖန်ပြန်ပြီးတော့ဖြစ်လာစေခဲ့ပါတယ်။ American KI တရားသူကြီး TS Ellis ကမစ္စတာမန်နဖို့ကိုပြီးခဲ့တဲ့ဇာတာပရီနေ့ကထောင်ဒဏ်48လချမှတ်ခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံရေးသမားတွေအတွက်အလုပ်လုပ်ပေးနေစဉ်ဒေါ်လာသန်းပေါင်းများစွာပါဝင်တဲ့ဘဏ်နဲ့အခွန်ငွေကြေးဆိုင်ရာလေလံမှုရှိမှုနဲ့အပြစ်ရှိတယ်ဆိုပြီးတော့သမ္မတထရမ့်ရဲ့ရွေးကောက်ပွဲမှာဆီယုံရေးမှူးဟောင်းမန်နဖို့ကိုအခုလိုပြစ်ဒဏ်ချမှတ်လိုက်တာပါ။ဒီလိုဖြစ်တဲ့အရင်နဲ့ပတ်သက်ပြီးတော့ပြည်တော်စုတရားရုံးကပြည်ထောင်ချမှတ်ဖို့လမ်းညွန်ချက်အရထောင်ဒဏ်19နှစ်ခွဲကနေ24နှစ်ခွဲအထိချမှတ်ဖို့အကြံပြုထားတာဖြစ်ပါတယ်။ဒါကြောင့်ဒီပြည်ထောင်ကအဲ့ဒီလမ်းညွန်ချက်ထက်ကိုအများကြီးယောနေနေတာဖြစ်ပါတယ်။ဒါပေမဲ့လည်းတရားသူကြီး Alice ကတော့တခြားအချက်တွေကိုစဉ်းစားလိုက်တဲ့အခါမှာဒီပြည်ထောင်လမ်းညွန်ချက်ကတိတ်ကိုများလွန်နေတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ပြည်ထောင်နိုင်ငံမှာဝါရောင်ရောင်ပြန်အင်ဂျီလှုပ်ရှားမှုရဲ့ဆန္ဒပြသူရာပေါင်းများစွာဟာတရင်ပတ်ကုန်18ပတ်မြောက်ဆန္ဒပြမှုအဖြစ်နဲ့ဗာရီမျိုးတော်နဲ့တခြားမျိုးတွေကလမ်းတွေပေါ်မှာဒီကနေ့လဲဆန္ဒပြခဲ့ကြပါတယ်။ပြင်သစ်နိုင်ငံမှာပတ်စံရှိလူရန်စားကိုအဖက်ဖက်ကကူညီပံ့ပိုးပေးသလိုဖြစ်နေတဲ့မူဝါဒတွေကိုအစိုးရအနေနဲ့ပြောင်းလဲပေးဖို့ဆန္ဒပြသူတွေတောင်းဆိုနေကြတာပါ။ဒီမလ9ရက်နေ့စနေနေ့ဆန္ဒပြပွဲကိုတော့အာဒီထရမ်မောင်ဦးကနေစတင်ခဲ့ပြီးတော့အထက်လွှတ်တော်တည်ရှိတဲ့လူဇင်ဘတ်ပန်းချန်နေရာမှာအဆုံးသတ်ခဲ့ပါတယ်။မလာရှိရဲ့နေမှာကြာရောက်သွားတဲ့နိုင်ငံတကာအမျိုးသမီးများနေ့အပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့ဆန္ဒပြပွဲကိုအမျိုးသမီးတွေဦးဆောင်ခဲ့ပြီးတော့အခွင့်အရေးတန်းတူရရှိရေးတောင်းဆိုခဲ့ကြတာပါ။တခြားမျိုးအသီးသီးမှလည်းလူလူချီတဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။ဒီဆန္ဒပြပွဲလှုပ်ရှားမှုဟာအစပိုင်းမှာပါဝင်သူအရေးအတွက်အထူးများပြားခဲ့ပေမဲ့လို့ကာလကြာလာတဲ့နဲ့အမျှပါဝင်သူဥယျာဉ်လည်းနည်းပါးလာပါတယ်။ဆန္ဒပြသူတချို့ရဲ့အကြမ်းဖက်လုပ်ရက်တွေနဲ့အပြည့်အစုံနင်းနာမှုဖြစ်စေတာတွေ ဈေးဆိုင်တွေမဖွင့်မဲနဲ့ပိတ်ထားရတာတွေကြောင့်စီးပွားရေးဆုံးရှုံးမှုတွေရှိနေပြီးတော့ဒီလိုဆန္ဒပြပွဲပေါ်မှာထောက်ခံမှုရော့လာကြတာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလာနီယာထရမ့်တို့ဟာအခုသတင်းမှတ်အစောပိုင်းကအင်အားပြင်းလေစင်နမောင်းတန်ကြောင့်လူ23ယောက်သေဆုံးပြီးတော့အကြီးကျယ်ထိခိုက်ပျက်စီးသွားခဲ့တဲ့အလာဘားနာပြည်နယ်ဘော်ရဂတ်မြို့ကိုမနေ့တောက်ကြနေမှာတောက်ရောက်ကြည့်ရှုခဲ့ပါတယ်။သမ္မတထရမ့်ဟာဘော်ရဂတ်မြို့ကိုမရောက်ခင်မှာအဲ့နေရာကိုလေရင်ပေါ်ကနေအရင်ဆုံးကြီးရှုဆွေးဆွေးခဲ့ပါတယ်ဆမ်မထရမ့်ကအပြည့်စည်းတွေကတကယ်ကိုမယုံကြည်နိုင်လောက်အောင်ဖြစ်ကြောင်းနဲ့အခုညီတွေစောစောပြေးနိုင်ခဲ့တဲ့အတွက်လူတော်များများကိုလည်းကူညီနိုင်ခဲ့တယ်လို့ပြောပါတယ်ဆမ်မထရမ့်နဲ့တမနာကတော်တို့ဟာလေစင်နမောင်းတန်ခံရတဲ့မိသားစုဝင်တွေမုံတိုင်းကနေလွတ်မြောက်ခဲ့တဲ့သူတွေလှူအားပေးကူညီခဲ့တဲ့သူတွေကိုတွေ့ဆုံခဲ့ကြပါတယ်အဲ့ဒီအင်အားပြင်းလေစင်နမောင်းကအေရိယာတမိုင်လောက်အခြေကိုဝင်ရောက်တိုက်ခတ်သွားခဲ့တာပါဒါပြင်သမရနဲ့သမရကတော်တို့ဟာ Providence Baptist ဖျားเจ้าမှာဖွင့်လှစ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းကိုလည်းတွားရောက်ပြီးတော့အာနာပိုင်ဒီတခြားကယ်ဆယ်ရေးအဖွဲ့တွေနဲ့အမိမြေလုံခြုံရေးဝန်ကြီး Carsten Nielsen တို့ကိုလည်းကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ဒီနောက်တော့သမရ Trump ဟာလေစင်မောင်းအတွင်းသိဆုံးသွားခဲ့တဲ့သူတွေအတွက်ငြိမ်သက်စွာဝတ်ပြုဆုတောင်းခဲ့ပါတယ်ခင်ဗျာ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15453ညလိုင်းဒိုမီတာ 25kHz 11883ညလိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်အမျိုးသမီးတွေပေါ်မှာခွဲခြားဆက်ဆံမှုပပျောက်ရေးကုလသမဂ္ဂကော်မတီစီတော်ရဲ့မလ၈ရက်နေ့ဆွေးနွေးမှုမှာမြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတချို့ကလေးလာတွေ့ရှိတဲ့အစီရင်ခံစာကိုတင်ပြသွားပါတယ်။အမျိုးသမီးတွေကိုနှိမ်ချခွဲခြားမှုနီလန်ပေါင်းစုံကိုအမြင့်ဖြုတ်ရှင်းလင်းမှုဆွေးနွေးကြတဲ့ပွဲမှာအကြံပြုခဲ့ကြတာတွေကိုမြန်မာအပါအဝင်အဲ့ဒီနိုင်ငံတွေမှာဘလို့အကောင့်ထဲပေါ်လဲဆိုတာကိုစီတော်ရဲ့82ကြိမ်မြောက်အစည်းအဝေးမှာတင်ပြဆွေးနွေးသွားတာပါ။ရခိုင်မြောက်ပိုင်းဒေသကရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခြေအနေကိုမြန်မာအစိုးရဘက်ကတင်ပြထားတဲ့အစီရင်ခံစာကိုကြည့်ပြီးတော့တုံ့တက်ခဲ့ကြပါတယ်။ဒီလိုအစိုးရတွေကတင်ပြတဲ့အစီရင်ခံစာတွေအပြင်သူတို့ကော်မတီကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူ့အခွင့်ရေးအဖွဲ့တွေနဲ့ပါအလို့သဘောဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးတော့အဲ့ဒီနိုင်ငံတွေကအခြေအနေတွေကိုသိရအောင်လှုံ့ဆော်ခဲ့တယ်လို့ကော်မတီဥက္ကဋ္ဌဟီလရီဘက်ဒမာကပြောပါတယ်။ဒါအပြင်မျိုးသမီးမိန်းကလေးငယ်တွေကိုလူကုန်ကူးရောင်းစားတာနဲ့ပတ်သက်လို့နေတဝက်ဆွေးနွေးမှုလုပ်ခဲ့ပြီးဒီကိစ္စနဲ့ပတ်သက်ပြီးအကြံပြုချက်တစ်ခုကိုလည်းချမှတ်နိုင်ခဲ့ပါတယ်။ဒီကော်မတီရဲ့83ကြိမ်မြောက်ဆွေးနွေးပွဲကိုတော့ဆွေးဇလန်နိုင်ငံဂျနီဗာမြို့မှာဇူလိုင်လ1ရက်နေ့ကနေပြီးတော့19ရက်နေ့ထိကျင်းပမှာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးပြီးတော့ခေလုံကြတဲ့ရိုဟင်ဂျာတွေကိုကူညီဖို့ကမ္ဘာဘဏ်ကဒေါ်လာ165သန်းပေးဖို့သဘောတူလိုက်ပါတယ်။သဘောကပ်ဘေးဆိုးတွေရဲ့ဒဏ်တွေကိုကင်တယ်ဖြည့်ရှင်းဖို့နဲ့လူမှုရေးရာပြန်လည်ထူထောင်ရေးတွေအခြေခံဝန်ဆောင်မှုလိုအပ်ချက်တွေကိုသုံးစွဲဖို့ဖြစ်ပါတယ်။ရင်းညာဒုက္ခသည်တွေအတွက်ကူညီထောက်ပံ့ဖို့ဒေါ်လာစုစုပေါင်းတန်း900လောက်ပေးမယ်လို့2018ဇွန်လမှာကမ္ဘာဘဏ်ကကတိပြုခဲ့တဲ့ငွေတွေကအခုကတတိယအထုပ်ပေးတာပါ။စောပိုင်းကတော့ကျန်းမာရေးနဲ့ပညာရေးအတွက်ဒေါ်လာ85သန်းကမ္ဘာဘဏ်ကပေးခဲ့ပါတယ်။အခုပေးရတဲ့အကူအညီတွေနဲ့အခြေခံအဆောက်အအုံဆောက်လုပ်ပြင်ဆင်ရေးလူမှုအတိုင်းဝိုင်းတွေခံစားရေးစွမ်းအားမြင်မာရေးကြားမှခွဲခြားပြီးတော့ဖြစ်ပေါ်တဲ့အကြမ်းဖက်မှုတားဆီးရေးဒါတွေအပြင်ဒုက္ခသည်စခန်းတွင်ရေပေးဝယ်မှုစနစ်တစ်ခုတည်ဆောက်ပြီးတော့မိုးရေခံယူသုံးဆဖို့ပိုက်လိုင်းတွေတပ်ဆင်ပြီးတော့ရေပေးဝယ်ဖို့နဲ့မိန်လာနဲ့အညစ်အကြေးစွန့်စနစ်ကိုကောင်းမွန်အောင်လှုပ်ဆောင်ဘိုးတွေလည်းပေါင်းပါတယ်စိုက်ကလုံးမုန်တိုင်းနဲ့ခံနိုင်တဲ့အဆောက်အုံတွေလမ်းတွေဆောက်လုပ်ကြဖို့လည်းလုပ်ကြမှာဖြစ်ပါတယ်အခုရိုဟင်ဂျာဒုက္ခသည်တွေခိုလုံနေတဲ့ကောက်ဆက်ဘသာဒေသဟာရာသီဥတုတန်ခံရတဲ့ဒေသဖြစ်ပြီးတော့အဲ့မှာဒုက္ခသည်တွေဟာကြက်ကြက်တဲတဲနဲ့နေနေကြရတယ်လို့ကမ္ဘာဘဏ်ကပြောသွားပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာအစ္စလမ်ဘာသာနဲ့တမန်တော်မိုဟာမက်ကိုစော်ကားတာမျိုးလူမှုကွန်ရက်ပေါ်မှာရေးသားခဲ့တဲ့အမျိုးသားတအူကို1010နှစ်ကျော်ချလိုက်ပြီးတော့နောက်ထပ်သုံးဦးကိုလည်းပြစ်ဒဏ်အစီအစီချမှတ်မှာဖြစ်ပါတယ်မွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံမှာဘာသာရေးနဲ့လူမှုရေးဆိုင်ရာတင်းမာမှုတွေအခုလပိုင်းတွေအတွင်းတိုးလာနေပြီးတော့အခုပြစ်မှုစီရင်ချက်ကတော့အပြင်းထန်ဆုံးဖြစ်တယ်ပဲဖြစ်ပါတယ်။ဒီမှုမှာတရားစွဲခံရသူကဒီဆက်သွယ်ရေးကွန်ရက်တွေကိုအလွဲသုံးစားလုပ်မှုနဲ့အပြည့်ရှိကြောင်းဝန်ခံခဲ့တယ်လို့ရဲချုပ်ကြီးကပြောပါတယ်။ဒီလိုပြစ်ဒဏ်မျိုးကအများဆုံးထောင်နဲ့တစ်နှစ်ဒါမှမဟုတ်ဒဏ်ကြေးဒေါ်လာ1000ကျော်ပဲချမှတ်နိုင်တာဖြစ်ပြီးတော့ဒါမှမဟုတ်လဲထောင်နဲ့ရောဒဏ်ကြေးရောနှစ်ခုလုံးချမှတ်နိုင်ပါတယ်။ဒါပေမဲ့အခု ကိစ္စမှာတော့တရားခံကိုအမှုတွေအားလုံးပေါင်းပြီးတော့ပြစ်ဒဏ်ချခဲ့တာမလို့ထောင်းတဲ့ဆယ်နှစ်ဖြစ်သွားရတယ်လို့ရဲချုပ်ကပြောပါတယ်။နောက်ထပ်ဒီလိုလူမှုကွန်ရက်ပေါ်မှာရေးသားတဲ့သူကလည်းဝန်ခံထားပြီးတော့ပြစ်ဒဏ်ချမှတ်မှာကတော့လာမယ့်တနင်္လာနေ့ဖြစ်ပါရဲ့။နောက်နှုတ်ဦးကတော့အပြစ်မရှိကြောင်းညင်းဆိုထားပါတယ်။သူတို့ကတော့အမခံမပေးဘဲနဲ့ချုပ်ထားတာဖြစ်ပါလိမ့်ရှင့်
။အသက်116နှစ်အရွယ်ဂျပန်နိုင်ငံကခိန်းတနာကာဆိုတဲ့အမျိုးသမီးဟာကမ္ဘာပေါ်ကအသက်ရှိထင်ရှားနေနိုင်ကြသူတွေထဲမှာအသက်ကြီးဆုံးဖြစ်တဲ့ဂင်းနေကမ္ဘာမှတ်တမ်းတွေကိုဝင်သွားပြီဖြစ်ပါတယ်။သူ့ကိုဂင်းနေကမ္ဘာမှတ်တမ်းတောင်ဝင်ရှိသူတွေကဒီကနေ့မှဖူကူကာမြို့ကသူနေထိုင်ရာဘဝရေးတာကိုတွားရောက်ပြီးတော့အခမ်းအနားနဲ့ဂုဏ်ပြုခဲ့ကြပါတယ်။ဒီအခမ်းအနားမှာဖူကူကာမြို့တော်ဝန်ရောသူ့မိသားစုတွေပါအတူရှိနေကြတာပါ။ခိန်းတနာကာဟာ2019မတ်လ9ရက်နေ့မှာအသက်116နှစ်နဲ့66ရက်နဲ့ကမ္ဘာပေါ်ကအသက်ရှင်နေထိုင်သူတွေထဲမှာအသက်ကြီးဆုံးဖြစ်တဲ့ဆိုတာကိုကင်းတဲ့ကမ္ဘာစံချိန်မှတ်တမ်းအစားအတည်ပြုပြောကြနိုင်တဲ့အတွက်သူ့အနေနဲ့အလွန်ပဲဝမ်းမြောက်တယ်လို့လည်းကင်းတဲ့မှတ်တမ်းရဲ့ဒိုင်တူဖြစ်တဲ့ကာဝီအီရှိကာဝါကပြောပါတယ်အခုလိုလာရောက်အထိမှတ်ပြုခဲ့တာကသူ့ဘဝမှာစိတ်လှုပ်ရှားစရာအကောင်းဆုံးဖြစ်ပြီးတော့ကျေးဇူးတင်တယ်လို့လည်းမစ္စတာနာကာကပြောပါတယ်မစ္စတာနာကာကို1903ခုနှစ်ဇန်နဝါရီ2ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီးတော့မွေးခြင်း6ရက်နဲ့9ရက်မြောက်ဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမယေးတနာကျော်နဲ့ကိုရနိုင်တို့တင်ဆက်ပေးကြတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်တည်းထဲထုတ်လွှင့်ပေးနေတာမှုအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်အဆုံးစနေညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။အစိုးရတက်တဲ့ရခိုင်တိုင်းဒေသလက်နက်ကိုင်တပ် A တို့အကြတိုက်ပွဲတွေအပြင်းထန်ဆက်ပြီးဖြစ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတာအခုဆိုရင်စစ်ဘေးရှောင်က1000ကျော်သွားပြီဖြစ်ပါတယ်။သူတို့အတွက်စားနပ်ရိက္ခာနေထိုင်ရေးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေပါတယ်။စစ်ဘေးရှောင်ပြည်သူတွေရဲ့နောက်ဆုံးအခြေအနေကိုစူးစီးတင်ပြပေးထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝဒေသတွေဘက်မှာတော့ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်စစ်တပ်တို့ကြားရင်းဆိုင်တိုက်ပွဲတွေပြင်းထန်ပြီးတော့စီးရင်တင်မာနေတာပါ။အခုလိုမျိုးတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနေတဲ့အတွက်ဒီကနေ့အထိပုံနှကြုံးမြို့နယ်တော်ဖြားချောင်အဖျားပိုင်းစင်တီကျေးရွာကိုစင်တီဖြားကျေးရွာကနေဒုက္ခသည်တချို့ထွက်ပြေးတိမ်းရှောင်လာကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနယ်များအစည်းအရုံးကကိုစောစောထွန်းကပြောပြပါတယ်
။ထဲတူလာတဲ့နေရာကပုံနှကြုံးမျိုးနယ်တော်ဖြားချောင်မှာတော်ဖြားချောင်မှာရှိနေတဲ့စင်တီဆိုတဲ့ရွာမှာဒုက္ခသည်သခင်အစ်တူပူရလာတာပါ။ဟုတ်ကဲ့အခုဆိုရင်ကျွန်တော်တို့ဒီသခင်ကအဲ့ဒီမှာတခုတိုးတွေပေါ့နော်ဒီမှာဒုတိယတခုကပါရှိဖြစ်နေဆိုလို့ရှိရင်တချို့ကဒီသခင်ကိုမရောက်ပေးနဲ့ဒီတိုက်ပွဲတွေကြမှာပြင်မိနေတာတော့နောက်ပြီးတော့မှဒီတိုက်ပွဲကြောင့်ဒီတခွဲရောက်နေကြတဲ့ယော်တွေပေါ့နော်အဲ့လိုမျိုးနေရာတွေမှာလည်းရှိနေကြတယ်ဆိုတော့အဲ့ဒီအရေးတွေက3500နဲ့30လောက်ရှိတယ
်ဟုတ်ကဲ့ရှင်
ဒါနောက်ဆုံးအထိပဲအမရဲ့အဲ့တော့အကုန်လုံးဒီသခင်မှာရှိတဲ့ခွန်နမ်းမစီရဲ့နောက်ပြီးတော့မှဒီသခင်မှာမဟုတ်ပေးနဲ့ယော်တွေမှာပဲတခွဲရောက်နေကြတဲ့လူတွေက3500နဲ့30ဆိုတော့အကုန်လုံးက1500ဆီတော့ပါပြင်မ
ယာယီအဖြစ်လောက်လေးတွေပဲတိဆောက်ထားတဲ့ရွက်ဖြစ်တဲလေးတွေမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေထဲမှာတော့တက်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲကလေးငယ်တွေနဲ့နာမကျန်းဖြစ်နေတဲ့လူနာတွေပါပါဝင်တာကြောင့်မိုးတိထန်စွာရွာသွန်းတာနေပူပြင်းတာစားတဲ့ရာသီဥတုဆိုးရတဲ့ဒဏ်ကိုခံနေကြရပြီးစားနေရိတ်ခါနဲ့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေတဲ့ကိုစောစောထွန်းကဒုက္ခသည်တွေရဲ့အခြေအနေရှင်းပြပါတယ်
။ဟောလိုအပ်ချက်ကတော့အတိအကျတော့စားနေရိတ်ခါဖြစ်မယ်နောက်တစ်ခါလူတာကတော့မြောက်မျိုးတွေကလွတ်ပြီးတော့ကျင်းနေမှုတွေမှာသခင်တွေကယာယီပြေးလေးနေနေတာဖြစ်တယ်သူတို့ကငါပြေချက်ပြေးလေးတာလပဲအမှုအခါတွေနဲ့နေရတာဆိုတဲ့ခါကျတော့ယာသူတို့ပူတဲ့ခါမှာပူယာသူတို့ပူရဲ့ပူတယ်တခါဒီရပိုင်းကမိုးရော်တယ်ဆိုတော့ပူလိုက်အေးလိုက်ဖြစ်တာပေါ့နော်အဲ့တော့တော်တော်များကဒီချောင်းဆိုးတယ်နာစီးတယ်ဖျားတယ်အဲ့ဒါလေဒီလိုရောက်ကြတယ်လည်းဖြစ်နေကြတယ်ကျင်းမိုက်ကချက်မှုကလည်းပဲဘလို့အရှင်နေရှိတယ်ဆိုတော့တချို့ဒီတော့ရေကုန်စစ်တွေကလည်းပြီးကကျောက်တော်ကဘုန်းကြီးတို့စကိလေးမှာကြတော့ဒီအချိန်ပိုင်းလေးလာပြီးတော့မှဒီသူလည်းသူတရားလောက်ကလာပြီးတော့ချီးပေးနေရှိတယ
်။ဒါပေမ
ဲ့တချို့အပြင်ပိုင်းစကိနေမှာကြတော့ဟိုအတူအပကလာပြီးကျင်းမထနာတော့လောက်လာပြီးမှဒီကြည့်ရှုတာမရှိတော့ဘူးပေါ့နော်အဲ့လိုဖြစ်နေပါတယ်။နောက် INGO ဆိုလို့ချင်းလည်းပဲဒီ ICRC တခွေကနေပြီးတော့မှနောက်မျိုးပေါ်နဲ့ဒီမြေတချို့မှာသူတို့ကအဲ့ဒါဆောက်ပေးတာတော့နောက်ပြီးတော့မှဒီ family 3 PC တွေ3 PC တွေပေါ့လေအဲ့ဒါမျိုးတွေကိုလာပြီးတော့တချို့ဝေးတာရှိပါတယ
်ဒီကနေ့အထိမှာတော့ပုံနှကြုံးမျိုးနဲ့အထက်မြက်လဲကြေးရွာတဝိုက်မှာအစိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တက် AA တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးတော့အနီးအနားကြေးရွာကဒုက္ခသည်ပြည်သူတွေဟာဘေးကင်းရာကိုအသက်လူပြင်းနေကြရတယ်လို့ပြောပြပါတယ
်ဒီနေ့ဆိုရင်3နေရာမှာဖြစ်တာပေါ့နော်3နေရာဖြစ်တယ်အဲပထမတစ်နေရာကဒီနောက်ဦးမျိုးနဲ့လေးမျိုးရှောင်းဖြောင်းမှာရှိတယ်ဒီစာ
တပေါ့ဆိုတဲ့ဒီဒီတပေါ့ဆိုတဲ့ရောပေါ့နော်အဲအဲ့ဒီမှာဖြစ်တယ်အဲနောက်ထပ်တစ်ခါနေပြီးတော့မှဒီကိုနှောမျိုးနဲ့စိတ်ရေကုန်ကလည်းဒီအထက်မြက်လေးเออดูครับดิสเคนไอ้ดิเทเมนนี่อยู่ป่ะเนาะไอ้ดิอ่ะนมัยแล้วอุ้ยอนาคตอ่ะนมัยแล้วอพอมาผิดเอเอนาเพศตะคานนี่พี่แล้วมาดิบุฎีเราก็แลเมมาชี้เดดิรีโซชอบสุดิอยู่ป่ะเนาะไอ้ดิอยู่นาเพศดิดิซอรี่รออยู่ไอ้ดิอยู่ในนาเพศมาตะคาแท้ผิดดิสรอกตะกุ่ยก็รอในใจหลุผิดนี่เดเอตะคั่วดิในทางการนี่เวကျရှော့တော့ဘူးအချိန်နဲ့မရှိပဲနဲ့တူလာဖို့အချိန်လေးပဲဖြစ်နေပါလေ
အကြက်တဲစင်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်တွင်ဒေသဖွံ့ဖြိုးရေးတွေအများဆုံးတိဆောက်နိုင်မှုကတော့ငြိမ်းချမ်းရေးကိုအများဆုံးရဖို့ဆောင်ရွက်ဖို့လိုနေပြီလို့လည်းနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းဒီနယ်ကူညီကယ်ဆယ်ပေးနေသူတွေကတိုက်တွန်းပါတယ်ရခိုင်တိုင်းရင်းသားလက်နက်ကိုက်တပ် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ရခိုင်ဒေသခံတချို့ဟာဘင်္ဂလားနယ်စပ်ဘက်အထိတိမ်းရှောင်နေကြရတဲ့အနေအထားဖြစ်နေပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်ကျောင်းသားတွေတိတ်ပန်တဲ့သင်္ချာဘာသာရပ်ကိုပို့ပြီးသင်ယူမှုမရှိဘူးဆိုရင်အမေရိကန်အနေနဲ့တရုတ်အိန္ဒိယနောက်တခြားနိုင်ငံတွေနဲ့မရှင်နိုင်ပဲဖြစ်လာမှာကိုအမေရိကန်သမ္မတအင်ဖြူတော်တာဝန်ရှိသူတွေကစိုးရိမ်နေကြပါတယ်။STEM လို့ခေါ်တဲ့တိတ်ပန်ဤပညာဆက်မှုနဲ့သင်္ချာဘာသာရပ်တွေကိုသင်ယူမဲ့ကလေးတွေပိုများလာစေရေး၅နှစ်တာစီမံကိန်းကိုလည်းအမေရိကန်အစိုးရကထုတ်ပြန်လိုက်ပါတယ် VOA သတင်းတောက်ဆာဟာမာဂျစ်ကသတင်းကိုမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ
်ဆိုင်ရီဘက်ကက်က District of Columbia တက္ကသိုလ်မှာလျှက်စစ်ဆက်မှုပညာကိုသင်ယူနေသူပ
ါ I chose STEM because it seemed to be the right path for me
ကျွန်တော်တို့မိသားစုဆင်လာရ STEM ကိုရွေးချယ်လိုက်တာကလမ်းကြောင်းမှန်လို့ယူဆလို့ပါတယ်ဒါအပြင်ပညာရပ်တစ်ခုခုကိုသင်ယူပြီးကဘာကြီးအတွက်သင့်တော်တာတစ်ခုခုလုပ်နေတာကအကောင်းဆုံးနည်းလမ်းလို့လည်းထင်ပါတယ
်ဘက်ကက်နဲ့ရွယ်တူအမေရိကန်ကျောင်းသားအများစုကတော့သူ့လိုမဟုတ်ပါဘူးတိတ်ပန်ဆက်မှုနည်းပညာနဲ့သင်္ချာဘာသာရပ်တွေအပေါ်မှာသင်ယူလို့စိတ်နည်းနေကြပါတယ် Forbes ရဲ့လက်တလောစစ်တမ်းအရဆိုရင်အမေရိကန်ကောလိပ်တွေရဲ့ STEM ဌာနတွေမှာကျောင်းသားတွေများပေမဲ့အများစုကနိုင်ငံခြားသားတွေဖြစ်နေပြီးအမေရိကန်ကနည်းနေတဲ့အတွက်ပညာရေးဆိုင်ရာကျွမ်းကျင်သူတွေကစိုးရိမ်နေကြပါတယ်။သိပ္ပံပညာရှင်တွေ၊သင်္ချာပညာရှင်တွေကိုတာမန်လူတွေနဲ့မတူတဲ့လူထူးဆန်းတွေအဖြစ်ပုံဖော်နေကြတာတွေကလည်းကိုယ်ပုံရိပ်ကိုပုံဖော်ဖို့တိတ်အရေးကြီးနေတဲ့အသက်အပိုင်းအခြားဖြစ်တဲ့ဆဲကျော်သက်တွေကိုစိတ်ပြတ်သွားစေတယ်လို့အမေရိကန်တက္ကသိုလ်ဆရာဖြစ်သင်တန်းရဲ့ညွှန်ကြားရေးမှူးကာရိုလင်းဖာကာကပြောပါတယ်။
They don't entice students to want to become involved.
ဒီလိုအပြောမျိုးတွေကကျောင်းသားတွေတိတ်ပန်ဘာသာရပ်ကိုစိတ်ကုံစေပါတယ်။ Big Bang Theory လို့ရုပ်သံအစီအစဉ်တွေကိုကြည့်ရင်တိတ်ပန်ပညာရှင်တွေကတာမန်လူတွေနဲ့မတူတဲ့လူလူလူဆန်းတွေဖြစ်နေတာပါ။
တိတ်ပန်ဆက်မှုနည်းပညာနဲ့သင်္ချာ STEM ပညာရပ်ပိုင်းမှာအမေရိကန်ကျောင်းသားတွေပို့ပြီးမြန်လာစေဖို့အတွက်လူမှုရင်းနဲ့ငွေကြေးဆိုင်ရာအခက်အခဲတွေကိုဖယ်ရှားပေးနိုင်ဖို့အင်ဂျူရောရဲ့၅နှစ်တာမဟာဗျူဟာအစီအစဉ်နဲ့ဆောင်ရွက်နေတာပါ။သိပ္ပံဆက်မှုနည်းပညာနဲ့သင်္ချာပညာရပ်ပိုင်းကိုကျောင်းသားတွေကရှောင်လာကြတာကတခြားပိုကောင်းတဲ့ရွေးချယ်စရာတွေရှိတယ်လို့ယူဆကြလို့ဖြစ်ကြောင်းပြောသူကတော့ District of Columbia တက္ကသိုလ်ဆက်မှုကျောင်းရဲ့ဌာနမှူးဒေဗဒါရှက်တီပ
ါ They see opportunities in sports opportunities
တက္ကသိုလ်ကပြီးတာအားကစားသမိုင်းဒါမှမဟုတ်လဲလူပညာဘက်မှာအခွင့်အလမ်းတွေရှိတာသူတို့တွေ့နေကြတယ်သိပ္ပံအောင်မြင်နေကြသူတွေကိုလည်းတွေ့နေရတယ်ရုပ်တံတွေကအများကြီးဩဇာလွှမ်းမိုးနေပါတယ
်။တရုတ်နဲ့အိန္ဒိယလိုနိုင်ငံတွေနဲ့ရှင်းပြနိုင်ဖို့အတွက်ဆိုရင်တော့နိုင်ငံအနေနဲ့ကလေးတွေကိုငယ်စဉ်ကတည်းကသိပ္ပံဆက်မှုနည်းပညာနဲ့သင်္ချာဘာသာရပ်ပိုင်းမှာအပိပို့လို့တယ်လို့ကယ်ရိုလင်းပါကာကယူဆပါတယ်
။ Make sure that students from the time they're in early childhood
ကျောင်းသားတွေကိုသူတို့ခတိဘဝမူလတန်းအလေတန်းအထက်တန်းကနေစပြီးကောလိပ်နောက်အဆင့်မြင့်ပညာရေးနဲ့လုပ်ငန်းခွင်အထိသိပ္ပံဆက်မှုနည်းပညာနဲ့သင်္ချာ STEM ဘာသာရပ်ပိုင်းဆိုင်ရာအတွေ့အကြုံတွေရသွားစီဖို့အတွက်လောက်အောင်ပါဒါမှလည်းတရုတ်တို့အိန္ဒိယတို့လိုနိုင်ငံတွေနဲ့ဆက်ပြီးရှင်းပြနိုင်မှာပ
ါဆိုင်ရီဘက်ကက်ကတော့သူ့မိသားစုရဲ့အားပေးပံ့ပိုးမှုကြောင့်သိပ္ပံဆက်မှုနည်းပညာနဲ့သင်္ချာ STEM ဘာသာရပ်ကိုရွေးချယ်ခဲ့တာလို့ယုံကြည်ထားပါတယ်တခြားကျောင်းသားတွေကိုလည်းရွေးချယ်လာစေဖို့သူကစံတရှိနေပါတယ်ရှင်
မတ်တန်ကြီးထိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အိန္ဒိယနိုင်ငံဘက်ကသတင်းတော်တပုတ်ကိုတင်ဆက်ပေးကြပါတယ်နယူးဒေလီမြို့ကစီးရင်နွမ်းပါတဲ့သူတွေကိုပြန်လည်နေရာချပေးတဲ့အိမ်ယာမှာတော့လူငယ်တွေအတွက်စာကြည့်လိုက်တစ်ခုကိုပရာဟိတသမားတွေကဖွင့်လှစ်ပေးလိုက်ပါတယ်ဒီပရာဟိတအကျိုးဆောင်တွေကပဲဥဆောင်ပြီးတော့စီးရင်နွမ်းပါတဲ့ဆယ်ကျော်သက်လူငယ်တွေကိုစာရေးစရာဖြစ်အောင်မြေတောင်မြောက်ပေးနေတာပါဒီထဲကလူငယ်တချို့ရေးထားတဲ့ဝိထုတိုလေးတွေကိုတော့ဟင်ဒီဘာသာနဲ့ထုတ်ဝေတဲ့နာမည်ကြီးမဂ္ဂဇင်းတစ်စောင်နဲ့တခြားစာနယ်ဇင်းတွေမှာဖော်ပြခြင်းခံရပါတယ် VOA သတင်းတောက် Agenda Pastricha New Delhi ကသတင်းပေးပို့ထားတာမမျှတစင်အောင်ပြောပြပေးပါရှင
် New Delhi မြို့ကစီးရင်နွမ်းပါသူတွေအတွက်ပြန်လည်နေရာချထားပေးတဲ့အိမ်ယာမှာရှိတဲ့ Book House စာကြည့်လိုက်ကဆယ်ကျော်တဲ့လူငယ်လေးတွေအတွေ့အမြင်ဖလှယ်စရာ Susan Lila စရာနေရာတစ်ခုဖြစ်ပါတယ်ဒါပြင်ဒီလူငယ်တွေမှာမျှဝေစရာသူတို့ရဲ့ကိုယ်တိုင်ရေးဇလံတွေလည်းရှိပါတယ်ဒီအထက်ကစက်တတန်းကျောင်းသားလူငယ်တယောက်ဖြစ်တဲ့ Gaurav Kumar ရဲ့ပြန်လည်နေရာချထားရေးအင်အားတွေမှာနေရမယ်ဆိုရင်ဘယ်လိုများရှိမလဲဆိုတဲ့အကြောင်းစိတ်ကူးရင်ဝတ္ထုကို online magazine တစ်ခုဖြစ်တဲ့ The Wire မှာမကြသေးခင်ကဖော်ပြခဲ့ပါတယ
်ဒီနေရာမှာလူမှုအတိုင်းအဝိုင်းတစ်ခုရှိမယ်အိမ်ကြီးကြီးတွေနဲ့နေရမယ်ဒီလိုကျွန်တော်မျှော်လင့်ခဲ့တာပေါ့လေတကယ်တမ်းကျတော့အထင်နဲ့အမြင်တခြားစီဖြစ်နေရဲ့
လူငယ်တဲ့နှစ်တွေအတွင်းကဒေးလီမြို့စီးရင်သားရက်ကွက်မှာနေသူတွေကိုမြို့ပြင်မှာပြင်လည်နေရာချထားပေးခဲ့တဲ့အတွက်ဒီလူငယ်လေးတွေကသူတို့မိသားစုတွေနဲ့အတူပြောင်းရွှေ့လာကြတာပါသူတို့ဟာအိမ်ချင်းချင်းကလေးတွေမှာနေကြရပြီးဒီလိုပြောင်းရွှေ့နေရာချထားခံရတဲ့အတွေ့အကြုံတွေကသူတို့စိတ်ထဲမှာအမြဲဆွဲထင်နေပါတယ်ဒါနဲ့ပတ်သက်လို့ဒီလူငယ်တွေရင်ထဲမှာဇလံတွေကိုစီရှိနေကြတယ်လို့သူတို့ရေးသားထားတာတွေကိုဖတ်ရှုကြည့်ချက်ပြီးတဲ့အန်ကာပညာရေးပရာဟိတာအဖွဲ့ကဂျန်နုနာဂါကပြောပါတယ
်
သူတို့အတော်များများကတောရွာတွေကနေမြို့ကိုပြောင်းလာကြတာဖြစ်လို့သူတို့ကြုံတွေ့ရတာတွေကပြောင်းပြန်ခြေနေတွေဖြစ်နေတယ်ပြောင်းရွှေ့ရတဲ့အခက်အခဲတွေအခြေဖြစ်ရတာတွေနေရာအစ်မရေရှားပါတာတွေစသဖြင့်ပေါ့လေသူတို့ရင်ထဲမှာရှိနေတာတွေအားလုံးကိုသူတို့ရေးကြတယ
်။အန်ကာပညာရေးပရာဟိတာအဖွဲ့ကဒီအင်ယာမှာစာကြည့်တိုက်တစ်ခုဖွင့်ပြီးလူငယ်တွေကိုစာဖတ်ချင်လာအောင်ကိုပိုင်အတွေ့အမြင်တွေကိုဆောင်ရွက်ပေါ်မှာချရေးချင်လာအောင်တွန်းအားပေးပါတယ်။ဒီလူငယ်တွေကသူတို့အတွေ့အကြုံတွေနဲ့ရှင်ပြီးကိုပိုင်အမြင်အတွေ့တွေကိုစာရီးကားတစ်ဆင့်ကြိုးစားဖော်ပြကြပါတယ်။သူတို့ရဲ့ဝတ္ထုတချို့ကိုနာမည်ကြီးဟင်ဒီမဂ္ဂဇင်းတစ်စောင်ဖြစ်တဲ့ Hans Magazine နဲ့တခြားစာနယ်ဇင်းတွေမှာဖော်ပြခံခဲ့ရပါတယ်။အသက်၁၂နှစ်အရွယ်ခုနှစ်တန်းကျောင်းသားလေးနာဗတ်ကတော့ပျော်ရွှင်ခြင်းနဲ့နာကျင်ခြင်းကဒွန်တွဲနေတဲ့အကြောင်းကိုရေးဖွဲ့လို့သူပါ။သူတို့ကလေးတွေမှာအံ့ဩစရာဇလံတွေအများကြီးရှိတယ်လို့ပညာရေးပရာဟိတာအဖွဲ့ကနာဂါကပြောပါတယ
်။
ကလေးတွေကိုစာရေးစရာတွေလို့တော့ပြောရခက်ပါတယ်။ဒါပေမဲ့သူတို့လေးတွေလည်းသူတို့အမြင်အတွေ့တွေနဲ့ကလေးစာပေတွေကိုရေးနေကြတာပါ။ဒါကလူမှုအတိုင်းအဝိုင်းအတွက်တကယ်ကိုအရေးပါပါတယ်။
ဟင်ဒီစာပေလောကမှာနေရာတနေရာရဖို့ကမလွယ်ကူတဲ့အတွက်ဒီလူငယ်လေးတွေရဲ့ဝတ္ထုတချို့နာမည်ကြီးမဂ္ဂဇင်းမှာဖော်ပြခံရတာကဂုဏ်ယူစရာပဲဖြစ်ပါတယ်။ဘာပဲဖြစ်ဖြစ်ဒီလူငယ်တွေကတော့စာရီကိုဆက်ဖက်နေဆက်ရင်းနေဦးမှာပါ။သူတို့ရဲ့ကြိုးပမ်းမှုတွေကသူတို့အနာဂတ်ကိုလင်းလဲတောက်ပစေမှအသေးချာပဲဖြစ်ပါရဲ့ရှင်
။မမြသစင်အောင်တင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးမြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ရန်ကုန်မြို့တော်ရဲ့လူမှုအတွက်နေ့စဉ်ဘဝမှာအရေးကြီးတဲ့စီဝင်သားရဌာနရဲ့ကော်မတီဝင်ရွေးကောက်ပွဲကိုတော့လူမှုအကြမ်းမှာစိတ်ဝင်စားမှုပို့ပြီးတော့မှမြင့်တက်အောင်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုအရှိန်မြင့်လှုံ့ဆော်မှုလိုတယ်လို့ရွေးကောက်ပွဲစီစဉ်သူတွေကပြောပါတယ်။လူအများစီကိုကြက်ကြက်ပြက်ပြက်ရောက်နိုင်တဲ့ရုပ်သံအစီအစဉ်တွေကနေတစင်နဲ့ကြီးညာဖို့သူတို့ကတိုက်တွန်းပါတယ်။ရန်ကုန်မြို့တော်စီပင်အနေနဲ့လူမှုကိုဘလောက်အထိအထောက်အကူပြုဝန်ဆောင်မှုပေးနေပါသလဲ။ကော်မတီဝင်ရွေးကောက်ပွဲမှာလူမှုပါဝင်ရွေးချယ်မှုကဘာကြောင့်အရေးကြီးပါသလဲဆိုတာမြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ပြပေးထားပါတယ
်ရခုံမနေထိုင်သူတွေအတွက်ရေရရှိရေးတန့်ချင်းရေးအမိုက်စွန့်ပြရေးလမ်းမဆက်သွယ်ရေးနေအဆောက်အုံစတာတွေအပါအဝင်နေစဉ်လူမှုဘဝတွေမှာပါဝင်ပတ်သက်ပြီးဝေဆောက်မှုပေးနေတဲ့စီမင်တာရေးကော်မတီရဲ့ကော်မတီဝင်ရွေးကောက်ပွဲကိုစီပင်နယ်နိမိတ်ထဲပါဝင်တဲ့မြို့နယ်33ခုမှာမလ31ရက်နေ့တပြိုင်နက်တည်းပြုလုပ်သွားမှာဖြစ်ပါတယ်။အခုချိန်မှာတော့မြို့နယ်ရက်ကွက်အသီးသီးမှာရွေးကောက်ခံမဲ့ကိုယ်စားလှယ်လောင်းရမယ့်စီရင်တွေမဲပေးကွင်းရသူစီရင်တွေကိုကြီးညာထားပြီးကိုယ်စားလှယ်လောင်းတွေကလည်းအခုချိန်မှာမဲဆွယ်စည်းရုံးမှုတွေကိုလှုပ်ဆောင်နေပါတယ်။အင်းစင်မြို့နယ်ကရက်ကွက်အုပ်ချုပ်ရေးမှူးတယောက်ဖြစ်တဲ့ဦးကျော်တော်ကတော့စီပင်ရွေးကောက်ပွဲနဲ့ပတ်သက်လို့သူတို့အနေနဲ့တော့ဘာတွေလှုပ်ဆောင်နေကြလဲဆိုတာကိုအခုလိုပြောပြပါရစေ။
မဲပေးရမယ်ဆိုတော့သိတာပေါ့နော်ဒါပေမဲ့ဘယ်မှာပေးရမယ်မဲဆန္ဒနဲ့မဲယုံဘယ်နေရာကိုခွဲထားတယ်ဆိုတော့တို့နည်းနည်းလေးအားနည်းနေတာဒါတွေကိုပဲကျွန်တော်တို့သက်ဆိုင်ရာယာယီမှုစေဘူးတွေနဲ့ educate လုပ်ပေးနေပါတယ်ကျွန်တော်တို့ဒီမြို့နယ်အုပ်ချုပ်ရေးမှူးဦးဝင်းအောင်အစဒါတွေကိုတေချာလုပ်ဖို့အတွက်ပေါ့နော်တက်နိုင်သမျှပါစင်းနေများများပေးနိုင်ဖို့အတွက်တို့ကလည်းကျွန်တော်တို့တောင်းအားပေးပြီးတော့ဟောအဓိကစီယုံရေးနည်းနဲ့ပေါ့နော်လူတွေအကုန်လုံးမဲပေးခြင်းစိတ်ပေါ့တို့ကလည်းညှောင်ကြားထားတာရှိပါတယ်
ဒါအပြင်ရန်ကုန်မြို့တော်စီဝင်သားရေးကော်မတီရွေးကောက်ပွဲကော်မရှင်ဩဂတဦးအောင်ခိုင်ကလည်းရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးရေးကာလမှာတော့ကိုယ်စားလှယ်လောင်းတွေအပြိုင်ဆိုင်မဲဆွယ်စည်းရုံးချိန်မှာပုတ်တိုက်မှုတွေရှိအောင်ဘလို့စီမံထားတယ်လဲဆိုတာကိုတော့အခုလိုပြောပြပါတယ
်မြို့နယ်အလိုက်ဆောင်ရွက်မှာဖြစ်တဲ့အတွက်ဟာကော်မရှင်ကတော့ဟာလားဒီတက်ဆန်မြို့နယ်မှာရှိနေတာပေါ့အဲ့တော့မဲဆွယ်စည်းရုံးတဲ့ကာလမှာနည်းနည်းလေးဟိုပေါ့ဟိုလင်းပေါ့တန်းတန်းလာဖြစ်နေတဲ့ဟာလေးတွေကိုသင်သိနေတယ်ကော်မရှင်ဆောင်ရွက်ထားတာလေးရှိတယ်။ဥပမာဆိုပါစို့မြို့နယ်တစ်မြို့နယ်မှာ၄ယောက်ဝင်ပြိုင်မယ်။၄ယောက်ဝင်ပြိုင်မယ်ဆိုလို့ရှိရင် तू ကဒီ၄ယောက်လုံးကမက်ဆက်စီယုံမလုပ်မှာ။လုပ်တဲ့ခါကျတော့ तू ကဒီရှောက်လာမတင်ထားဘူးဆိုရင်နည်းပြဿနာတက်။ရှောက်လာတင်ထားမှလည်းကျွန်တော်ဖွင့်ပြနေဖွင့်ပြမိတ်ပေးတာဟုတ်။အဲ့တော့ရှောက်လာတင်ထားတဲ့အခါမှာ तू ကဘာလို့လုပ်ရမလဲဆိုတော့ဒီရှောက်လာမှာဘယ်ရက်ကွက်မှာဘယ်အချိန်မှာဘယ်ချိန်နဲ့ဘယ်အချိန်ထိဟာလာမက်ဆေ့ချ်ရင်းပါမယ်ဆိုတော့ဟာလာသူ့ရဲ့ဟိုပေါ့တင်ပြချက်ပေါ့နော်အဲ့တင်ပြချက်ကိုသက်ဆိုင်မြို့နယ်ကလည်းပဲဒါကိုစောင်းတဲ့တိကျရေးမှတ်ထားမယ်အဲ့တော့ဒီလူကဥပဆိုတဲ့ပုဂ္ဂိုလ်ကဟာလာရက်ွက်1မှာမနက်6နာရီနဲ့ည9နာရီညနေမနက်6နာရီနဲ့9နာရီထိသူမက်ဆေ့ချ်ရုံးမယ်ဆိုတာသိထားလို့ရှိရင်နောက်တစ်ယောက်လာပြီးတော့ရှောင်းလာလာတင်တဲ့အခါမှာဒီရက်ွက်မထအောင်ဒီအချိန်မှာသူ့ဖွင့်မပြီးတော့နောက်တူတခြားရောက်ွက်ကူသွားဟာလာသူ9နိုင်ကျော်10နိုင်လောက်မှပြီးနေဆိုရင်သူကဒီညအောင်ပြန်ပြီးတော့မဲဆွယ်ခြင်းနဲ့ဆိုရင်10နိုင်လောက်ကနေစပြီးသူကို12နိုင်ဆောက်ရခြင်းပေါ့လေအဲ့လိုဖွင့်ပြလိုက်ခြင်းအဖြစ်ဟိုတဦးနဲ့တူမထတ်တော့ဘူးနော်မထတ်တော့ဘူးနေရာမထတ်တော့ဘူးလမ်းမထတ်တော့ဘူးအဲ့လိုမျိုးလေးကြီးဖြစ်အောင်တော့ကျွန်တော်တို့ကစီစဉ်ထားတာပါနော်အဲ့လိုမှမဟုတ်လို့ရှိရင်တယောက်နဲ့တယောက်ဟိုသူတို့လည်းမလိုလားအပြည့်ပြဿနာကြီးဖြစ်နိုင်တယ်လေအဲ့အဲ့ဟာကိုလည်းကျွန်တော်တို့အထူးဂရုစိုက်ပြီးဆောင်ရွက်နေတာပေါ့ရှိပါတယ်
အခုချိန်မှာတော့ရက်ွက်တွေတဲကပြည်သူအများစုကတော့စီပင်ရွေးကောက်ပွဲကိုစိတ်ဝင်စားမှုအားနဲ့နေသေးတယ်လို့ရွေးကောက်ပွဲကိုစိတ်ဝင်စားနေတဲ့ပြည်သူတွေကပြောဆိုမှုတွေရှိနေပါတယ်။ဒီလိုအခြေအနေတွေကြောင့်စီရင်သာရေးမြို့နယ်ကော်မတီဝင်တက်ဖြစ်ဝင်တဲ့ကုလင်းအောင်ဟင်ကတော့စီပင်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူတွေကြည်ကြဲပြည့်ပြည့်သိရှိလာဖို့လိုပြီးအစိုးရဘက်ကလည်းရုပ်တံအစီအစဉ်တွေနဲ့ညပေးအစီအစဉ်တွေကိုတိုးမြှင့်လှုပ်ဆောင်တင်တယ်လို့အခုလိုပြောပါတယ
်။အဓိကကတော့တူးချင်းတယောက်ချင်းစီမှာကတော့ဒါလေးတွေကတော့သိထားဖို့တော့လိုအပ်တယ်ဗျ။အမေကျွန်တော်တို့အနေနဲ့ဟိုတွင်တွင်ကြဲကြဲအနေနဲ့ခုနလိုပေါ့ TV တို့သတင်းဌာနတွေကနေပြီးတော့မဲဆင်းပေးပုံပေးနည်းလေးတွေတို့ဗျအသိပညာပေးသလိုမျိုးဇလန်းတော်လေးဇလန်းပမာပုံစံလေးတွေနဲ့ဒီလထဲမှာတော့ဟိုခြားပြသင့်တယ်လို့ပြည်သူကိုအသိပေးသင့်တယ်လို့ပြည်သူအပြည့်ရှိလို့တော့မဟုတ်ပါဘူးเนาะပြည်သူတွေကတော့ဒါဟိုစီးပွားရေးလူမှုရေးလုပ်ငန်းတွေနဲ့ဆောင်ရွက်နေရတဲ့အချိန်ဒီမှာဒီလိုမျိုးဇလန်းပမာပုံစံလေးတွေနဲ့နမူနာလေးတွေပွင့်ပြရင်တော့ကိုယ်အများကြီးအဆင်ပြေပါတယ်ဒါကျွန်တော်တို့အဖွဲ့အစည်းမှမဟုတ်ပါဘူးအားလုံးအတွက်အဆင်ပြေပါတယ်ဒါပြည်သူတွေကိုလည်းချပြ2020လည်းနီးလာပြီဖြစ်တဲ့အတွက်2020မှာလည်းပြည်သူတွေအသိပညာပြန့်ပွားဖို့အတွက်လိုအပ်ပါတယ်ဒါကြောင့်ပါလေဟုတ်ကဲ့
ရန်ကုန်မြို့တော်စီရင်သာရေးကော်မတီကတော့နိုင်ငံသား၁၁ယောက်နဲ့ဖွဲ့စည်းတော့မှာဖြစ်ပြီးအဲဒီမှာမြို့တော်ဝင်ကဥက္ကဋ္ဌရာတို့အစိုးရကခန့်အပ်တာဝန်ပေးထားတဲ့ကော်မတီဝင်၄ယောက်နဲ့ရွေးကောက်တင်မြှောက်ခံရတဲ့ကော်မတီဝင်၆ယောက်ပါဝင်မှာဖြစ်ပါတယ်အခုရွေးကောက်ပွဲကတော့ပြည်သူလူထုကရွေးကောက်တင်မြှောက်မဲ့ကော်မတီဝင်၆ယောက်နဲ့မြို့နယ်ကော်မတီဝင်အသီးသီးကိုရွေးချယ်မဲ့ပွဲဖြစ်ပြီးမျိုးတော်ကော်မတီဝင်တွေကတယောက်ကိုတော့ဒုတိယမျိုးတော်ဝင်အဖြစ်ကော်မတီတွေကလူတွေကပြန်လည်မဲပေးရွေးချယ်သွားမှာပဲဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။ညမခသတင်းအေဂျင်စီကနေဒီလိုဒီပေးပို့လိုက်တာပ
ါ။ညမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုတင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်မှာရှင်မကြခင်ထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနာယီဝက်မှာတော့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်မတ်လ9ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ဒီသတင်းပတ်ထဲမှာကြားရတဲ့ပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အထူးအစီအစဉ်ဖြစ်တဲ့ဒီမြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်။အိမ်တွင်းအကြမ်းဖက်မှု၊လိင်မဲဆိုင်ရာစော်ကားမှုတွေပါဝင်အမျိုးသမီးတွေပေါ်မှာအနိုင်ကျင့်ခံရတဲ့သတင်းတွေမှကြာခဏကြားလေ့ရှိရတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအခွင့်အရေးနဲ့လုံခြုံမှုဘယ်အခြေအနေမှာရှိနေသလဲ။အမျိုးသမီးတွေကိုကာဝယ်ဆောက်ရှောက်ဖို့ဘာကြောင့်အရေးကြီးရတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ဆွေးနွေးဖို့အတွက်ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူတွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီ။အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်စုစနာလှလှဆိုနောက်တစ်ခါမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဦးဆောင်ဖွဲ့ဝင်လည်းဖြစ်မြန်မာမျိုးသမီးတမကအုပ်ထလည်းဖြစ်တဲ့ဒေါ်တင်းနေညိုနောက်ကြားမှတန်းသူညီမရေးကွန်ရက်ကဒါရိုက်တာဒေါ်မေဇဘယ်ဂျူတို့ရှိပါတယ်ဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီမြန်မာမျိုးသမီးရဲ့အခမ်းအနားနဲ့ပတ်သက်လို့ဒီဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ဒေါ်စုစနာလှလှဆိုအရင်ဆွေးနွေးစီချင်ပါတယ်ကျွန်တော်ဒီနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ပိုင်းနေမှာဒီမြန်မာအမျိုးသမီးတွေနဲ့အခုအချိန်မှာဘလောက်ထိများနေရာယူနိုင်ပြီလို့များပြောနိုင်ပါပြီလဲခင်ဗျာအရင်နဲ့စာရင်တိုးတက်မှုပဲဖြစ်ဖြစ်စွတ်ရုံမှုပဲဖြစ်ဖြစ်ပေါ့လေဘာတွေများတွေ့ရတယ်လဲခင်ဗျာ
ဟုတ်ကဲ့ဒီအမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်ပြီးတော့ဒါပြောရမယ်ဆိုရင်တော့ကျမတို့အခုရှိနေတဲ့လွတ်တော်မှာတော့ဒါတိုးတက်လာတယ်လို့တော့ပြောလို့ရတာပေါ့နော်ဒီကနေ့လွတ်တော်တက်တန်းမှာတော့၄ရာခိုင်နှုန်းလောက်ရှိနေတယ်အခုကျမတို့ဒီအဲ့တော့တက်တန်းမှာ70ရာခိုင်နှုန်းလောက်ထိတက်လာတဲ့အတွက်ကြောင့်မဆတော်လောက်တော့တက်လာတယ်လို့ပြောနိုင်တယ်။သို့တော်လည်းဒီဆိုရတိုင်းမှာပေါ့နော်ဒီထိတ်တန်းတာဝန်ယူမှယူမှုမှာတော့ကျမတို့ဒါတော့နည်းနည်းပို့ပြီးတော့နေသွားတယ်လို့ကျမတို့တွေ့ရတယ်။နောက်ပြီးတော့ဒီဥစားပေါ့နော်ဒီဌာနတွင်ဆိုင်ရာမှာဆိုလို့ရှိရင်လည်းဒီထိတ်တိုင်းမှာတာဝန်ယူမှုတွေကအမျိုးသားတွေကများပြီးတော့ဒီအောက်ခြေရင်းနှင်းနေမှာတော့အမျိုးသမီးတွေကများနေတယ်ဆိုတာကိုတော့တွေ့ရပါတယ်
โอเคโอเคကျေးဇူးပါဆိုတော့ကျွန်တော်ဒေါက်တာနေညိုရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီမှာအမျိုးသမီးတွေနဲ့ဒီမြန်မာနိုင်ငံရေးပဲဖြစ်ဖြစ်စီးပွားရေးစစောတော့ဒီဟိုဆီယမဒေါ်ဆူစနာလလဆိုတော့ပြောတော့ပါတယ်ဒီနိုင်ငံရေးအုပ်ချုပ်ရေးပိုင်းနဲ့ပတ်သက်လို့ပေါ့ဆိုတော့ကျွန်တော်တို့တခြားဒီနိုင်ငံရေးစီးပွားရေးလူမှုရေးအပိုင်းတွေမှာရောမြန်မာအမျိုးသမီးတွေနဲ့ဘယ်လောက်ထိနေရာယူနိုင်တာမျိုးတွေ့ရလဲတူတန်းဖို့ကြာဆင်းသွားတာဟိုတိုးတက်လာတာဘယ်လိုအပိုင်းတွေတွေ့ရလဲခင်ဗျာ
ဟုတ်ကဲ့ပါဆိုတော့ဒီနေရာမှာတော့ခုနအစိုးရဘက်ကတော့ဒါဇမတ်စုဇန်းနာပြောပြီးဆိုတော့ကျွန်မကနောက်ထပ်ကျွန်မတို့နိုင်ငံရဲ့ပြည်ပင်ပြောင်းလဲသွားနေတဲ့နောက်ထပ်ကဏ္ဍတစ်ခုဖြစ်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ့နော်အဲ့ဒါလေးတစ်ခုပိုင်းမှာလဲဒီအမျိုးသမီးတွေနဲ့ပါဝင်မှုပေါ့နော်ပါဝင်မှုဘယ်လောက်နေထားသရှိလဲဆိုတော့ကျွန်မအနေနဲ့ပြောချင်တာပေါ့လေဒီအမျိုးသမီးတွေအနေနဲ့ကတော့ဒီစည်းရုံးလို့ဆိုရေးအပိုင်းတို့နောက်ပြီးတော့မှတခြားနည်းပညာပိုင်းကူညီတဲ့အပိုင်းတွေမှာတော့တစုံတရာပါဝင်မှုတွေကဟိုတိုးတက်လာတယ်လို့ပြောလို့ရတယ်ပေါ့နော်ဆိုတော့ဟိုဒါပေမဲ့လည်းတကယ်လုပ်ငန်းအဖွဲ့တွေမှာတကယ်ဆုံးဖြတ်ချက်ချတဲ့နေရာတွေမှာတော့ပြောမယ်ဆိုရင်အမျိုးသမီးတွေပါဝင်မှုတွေကတော့လုံးဝကိုအာဥယျာဉ်ကတော့နည်းနေတာပေါ့နော်တကယ်ဟိုဆွေးနွေးတဲ့ကဏ္ဍတွေမှာပါဖို့ပြောတဲ့နေရာမှာပေါ့နော်ဆိုတော့မှတယောက်စားနှစ်ယောက်စားပါတာရှိတယ်နောက်ခုကျွန်မထောက်ပြချင်တာဒါအမျိုးသမီးတွေလုံခြုံရေးနဲ့လည်းသက်ဆိုင်တဲ့ခါကျတော့ဒီကျွန်မတို့ခေါ်တဲ့ GMC တို့ဘာတို့မှာပေါ့နော်ဒီ Joint Monitoring ဆိုတဲ့နေရာတွေမှာဒါပြောမယ်ဆိုလို့ရှိရင်တိုင်းသားလက်နက်ကိုင်အင်အားစုဆိုင်ထူလာတဲ့အဖွဲ့တွေနောက်ပြီးတော့အစိုးရဘက်ကရောနောက်တက်မတော်ဘက်ကရောပေါ့နော်ဒီလိုမျိုးစုဖွဲ့တာတွေရှိတယ်ပြီးတော့ပြည်နယ်လိုက်ဖွဲ့တာတွေရှိတယ်ဒီလိုနေရာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းပဲတကယ်စုဖွဲ့မှုမှာအမျိုးသမီးတွေအပေါင်းမှုကပြောမလို့2ယောက်3ယောက်တို့မဟုတ်1ယောက်တို့မဟုတ်လုံးဝမပါတဲ့နေသားပေါ့နော်ဒီလိုပုံစံမျိုးတွေကတော့ဟိုရှိနေတဲ့ပုံစံတွေတော့ရှိတယ်ပါတင်းတလောက်တော့ပါလာတဲ့နေသားတွေအပေါ်မှာတော့ကျမတို့အနေနဲ့တော့အတိမတ်ပြုတယ်သို့တော်လည်းပဲဒီပါဝင်နေတဲ့အမျိုးသမီးတွေကပါရုံပါတာမဟုတ်ဘဲနဲ့တကယ်ဟို ပြောဆိုဆွေးနွေးနိုင်တဲ့နေရာမျိုးဆုံးဖြတ်ချက်ချတဲ့နေရာမှာအထူးပါဝင်တဲ့ပုံစံမျိုးလေးတွေကိုတော့ပို့ပြီးတော့မှတော့အဖြစ်စေချင်တာပေါ့နော်။ဆိုတော့နောက်တစ်ခုကကြတော့စီးပွားရေးပိုင်းမှာပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တွေအဓိကဘာထောက်ပြလဲဆိုတော့ဒီစုဦးတင်ထွင်စီးပွားရေးအမျိုးသမီးလုပ်ငန်းရှင်တွေအများကြီးထွက်လာဖို့တွေကိုကျွန်တော်တို့မျှော်လင့်ထားတာရှိတယ်။နောက်ပြီးတဲ့အခါကျလို့ရှိရင်အထူးသဖြင့်တော့ဒီအသေးစားတော့လက်စားလုပ်ငန်းပိုင်းတွေမှာပေါ့နော်။ဒါတချို့လည်းပဲရှိပါတယ်အခုမျိုးသမီးတွေတချို့လည်းထွက်လာတာတွေတော့ရှိတယ်။ဒါပေမဲ့လည်းပဲတကယ်တနိုင်ငံလုံးအတိုင်းအတာနဲ့ပြောမယ်ဆိုလို့ရှိရင်တော့အမျိုးသမီးတွေကဒီလိုမျိုးစီးပွားရေးအရာပါဝင်လာနိုင်ဖို့အတွက်ကတော်တော်လေးအခက်အခဲဆက်ပြီးတော့မှရှိနေတာပေါ့နော်။သူတို့မှအစွမ်းစားရှိတယ်တကယ်လည်းလုပ်ရည်ကိုင်းလည်းရှိတယ်တကယ်လည်းပါဝင်ခြင်းနဲ့ဆန္ဒရှိပေမဲ့လည်းပဲခုနလိုမျိုးပေါ့ငွေသာပတ်သက်ပြီးတော့မှဗမာငွေချေးတဲ့နေရာမှာအကန့်အသတ်တွေရှိနေတာအထူးသဖြင့်ပိုင်ဆိုင်မှုတွေပြားမဲ့နေတာမျိုးဆိုမျိုးသမီးတွေပိုင်ဆိုင်မှုတွေများစွာမပြနိုင်ဘူးပေါ့နော်။ဒါဆိုပိုင်ဆိုင်မှုတွေများစွာအမျိုးသားရဲ့နာမည်နဲ့ပဲပိုင်ဆိုင်ထားတာတွေရှိတဲ့ခါကြတော့လေနောက်ပြီးတော့မှချင်းငွေချေးတော့မယ်ဆိုရင်လည်းဒါရက်ကွက်ကထောက်ခံမှုတွေနောက်ပြီးတော့အသီးသီးပေါ့နော်ထောက်ခံမှုတွေလို့ရတယ်ဆိုဒီလိုနေရာမှာလည်းအမျိုးသမီးတွေတကယ်စုပ်ဦးထင်ထွင်တော့မယ်ဆိုသူတို့ဘယ်သူကထောက်ခံပေးမှာလဲပေါ့။ဆိုဒီလိုပုံစံမျိုးတွေကအစားအများကြီးအကန့်အသတ်တွေရှိနေသေးတယ်ဆိုတာကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီအပိုင်းမှာလည်းဒါကတော့ဆက်ပြီးတော့မှထောက်ပြသွားမယ်ပါလို့ကျွန်မမြင်တာပေါ့နော
်
အဲလူမှုရေးကဏ္ဍတွေမှာပြောမယ်ဆိုလို့ရှိရင်လည်းပဲအများကြီးတော့ဟိုပါပေါ့ဘယ်လိုခေါ်မလဲတကယ်ရှိရိုးဆွဲအယူအဆတွေထုံတန်းစင်လာတွေယဉ်ကျေးမှုတွေကတော့မျိုးသမီးတွေရဲ့ဥစ္စာမှုကဏ္ဍရက်ရွာမှာအဆလူအများလေးစားခံရတဲ့နေရာမျိုးတွေမှာရောက်လာဖို့ကတော့အများကြီးအကန့်အသတ်ရှိနေသေးတယ်အဲရောက်လာတဲ့သူတွေကလည်းပဲဒါအနေချင်းလောက်ပဲရှိနေမှာပေါ့ဒါလည်းဟိုဘယ်လိုပြောမလဲဆိုလို့ရှိရင်နံပါတ်ရဖော်ပြလို့ရနိုင်တဲ့ပုံစံမျိုးတော့မရှိနေသေးတဲ့အနေအထားလို့ကျွန်မအနေနဲ့တော့ပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့တော်မေးစပယ်ဗျူရဲ့သဘောထားကိုခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ဒီနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍတွေမှာဘယ်လောက်ထိနေရာယူနိုင်ပြီလို့များပြောနိုင်ပြီလဲခင်ဗျာ
ဟုတ်ကဲ့ပါ။အဲကျမကတော့ကောင်းတာလေးနဲ့စပြောမယ်ပေါ့နော်။တကယ်တမ်းကကျမတို့ကအမျိုးသမီးတွေအဲထဲမှာထူးချွန်ချက်မြက်ပြီးတော့တကယ်ပဲခေါင်းဆောင်နိုင်တဲ့အမျိုးသမီးတွေအများကြီးပါ။အခုဒီအဲပြီးခဲ့တဲ့ဒီနှစ်ပေါ့နော်။အဲကြိကြပြောရမယ်ဆိုတော့9နှစ်တော့6နှစ်စက္ကန့်အတွင်းမှာထူးချွန်ချက်မြက်တဲ့အမျိုးသမီးတွေကဘာကအသိမှတ်ပြတဲ့အမျိုးသမီးတွေဟိုမြန်မာနိုင်ငံကအများကြီးပဲကျမတို့ဟိုပေါ်ထွက်လာတာကိုတွေ့ရပါတယ်။ဒါပေမဲ့ဝန်ကြီးကကောင်းတာကအဲ့လိုကဘာကတော့အတိမတ်ပြရတဲ့ဆက်မြက်တဲ့အမျိုးသမီးတွေအရေးကြီးရှိတဲ့အမျိုးသမီးတွေကပြည်တွင်းမှာကြတော့တိတ်ပြီးအတိမတ်ပြမခံရတာနေရာပေးခြင်းမခံရတာပဲပေါ့နော်အဲ့တော့ဟိုကဏ္ဍအလိုက်ကတော့ခုနကမဆူဆန်းမာရောမတ်တီဗီညိုရောတော်လေးပြောသွားပြီးပြီဆိုတော့ဒီမှာလည်းအဲသူတို့အပိုင်းမှာပဲပေါ့နော်ပြောရမယ်ဆိုရင်တော့တကယ်တမ်းမှာလူမှုရေးကဏ္ဍမှာပဲဖြစ်ဖြစ်စီးပွားရေးကဏ္ဍမှာပဲဖြစ်ဖြစ်နိုင်ငံရေးကဏ္ဍမှာပဲဖြစ်ဖြစ်အမျိုးသမီးတွေရဲ့ပါဝင်မှုဟာဟိုးတော့ရဲ့အနှစ်ပေါင်း20ဟို10နှစ်ပေါ့နော်နေနိုင်စင်မယ်ဆိုရင်တော့တိုးတက်ပြောင်းလဲမှုကြီးအများကြီးတော့ရှိပါတယ်ဒါပေမဲ့လည်းပုံပုံနေနေလဲပြောရမယ်ဆိုရင်တော့ elite ပေါ့ elite လို့ပြောတယ်ကျွန်တော်တို့ဒီအာ
ဒီပေါ်လေးနောက်ခံမိသားစု
အဲတော့တောင့်တင်းတဲ့အမျိုးသမီးတွေပညာတတ်တဲ့အမျိုးသမီးတွေမြို့ပေါ်မှာနေတဲ့အမျိုးသမီးတွေတော့ပဲကျွန်တော်တို့ဒီအာဘယ်လိုပြောမလဲပို့ပြီးတော့နေရာရလာတာဟိုတွေ့ရပြီးတော့တကယ်နေတဲ့အသီးသီးမှာတိုင်းနဲ့ဒီနယ်ဒေသတွေမှာဝိုင်းလံခေါင်ထားတဲ့နေရာတွေမှာကိုဒေသမှာကိုရတာကိုဦးစီးဦးဆောင်လုပ်နေတဲ့အမျိုးသမီးတွေရဲ့အခမ်းကဏ္ဍကတော့စိတ်ကြီးမပေါ်လွင်တာကိုတွေ့ရပါတယ်အဲ့တော့အဲ့လိုအမျိုးသမီးတွေရဲ့အခမ်းကဏ္ဍတွေပေါ့နော်ပေါ်လွင်ဖို့လိုအပ်နေသေးတာဟာဆိုရင်လည်းကျွန်တော်တို့အတွက်အခုလက်ရှိမှာရှိနေသေးတဲ့အခက်အခဲအကားစီးတစ်ခုလို့ပြောရမှာပါပဲရှင်
โอเคကျေးဇူးပါဆိုတော့ဟိုတခုရှိတာဒီနေရာမှာကျွန်တော်ဟိုဆီယမတို့အကုန်ပြန်မေးချင်တာမြန်မာနိုင်ငံမှာဒီဒီမိုကရေစီစနစ်ကိုအပြည့်အဝဟိုမကျင့်သုံးနိုင်နေတဲ့နိုင်ငံမှာနောက်အုပ်ချုပ်ရေးစနစ်ဆိုတာလည်းဒီအစိုးရနှစ်ရက်လို့ဖြစ်နေတယ်ဆိုပြီးတော့လူတွေကပြောနေတာဆိုတော့ဒီလိုအခြေခံခွင့်ရေးတွေလုံခြုံမှုတွေဆိုတာဟိုလူတိုင်းလူလူအတွက်လည်းလိုအပ်နေတဲ့အခြေအနေမျိုးပါဆိုတော့ဒီနေရာမှာဒီအမျိုးသမီးတွေအတွက်လိုအပ်ချက်ကဒီဟိုရေဝီအားလုံးအတွက်လိုအပ်နေတဲ့အချိန်မှာအမျိုးသမီးတွေရဲ့လိုအပ်ချက်ကအမျိုးသားတွေထက်ကိုပိုပြီးတော့ကြီးမားနေရလားဆီယမတော်စုစနာအရင်ဆွေးနွေးပြပါလားခင်ဗျာ
မှန်ပါတယ်ဟိုကျမတို့ဒီအမျိုးသမီးတွေနော်ဒီတာဝန်ယူရမယ်အပိုင်းဆိုလို့ရှိရင်ကျမတို့ဒီသူတို့ရဲ့ဟိုတင့်တော်တဲ့ဟိုအရေးချင်းရှိတော်ညာလေးပဲနော်တာဝန်သေးချင်းမခံရတာအမျိုးသားတွေထက်ပိုပြီးတော့မှသူကြောင့်တင်မြတ်မှတော့သူတို့တာဝန်ယူရတာအဲ့ဒါတွေကဟိုနေရာတိုင်းမှာရှိနေဥမာအချင်းအုပ်ချုပ်ရေးပေါ့နော်အုပ်ချုပ်ရေးတိုင်းမှာဆိုလို့ရှိရင်ကျမတို့
ถ้าคู่การเราเนี่ยเนี่ยใจเนาะที่จะลาบ่เนาะอยากจะอยากจะเอาช่วยมือบ่ถ้าแล้วที่ดูอันนี้เนี่ยยิ่งเชยเนี่ยขามาคู่การเราเนี่ยเนี่ยใจเนาะถ้าอยากมือเนี่ยเราเอาช่วยมือบ่เนาะที่ยังยังอยู่อันเนี่ยเราไปอ๋อที่ยังไปบ่เนาะเออเอาช่วยมือยาร้องยาลายก็ตัวเลยที่ยังไม่เอาช่วยมือการเรา เนาะจมารู้อารมณ์ทุกๆเบามาเตี่ยวไปสิดีเลยเนาะจมารู้คุณเอาโซ่ตีอะไรมีท่าค่ะถ้าสมมติเนี่ยเนาะถ้ามีตัวนี้ดีเรื่องไหนตัวนี้ไปตัวนี้มีอาวุธสุดาตัวอะไรตอนนี้ตัวเราที่กินปีนี้มาสมมติจมารู้หัวนี่ละมือยาสมมติยังน้องอาชีพเลยเนาะที่เอาโซ่ยังมือ เนาะแต่มีอย่างสุดเพี้ยนตัวเราเลยยังจะยังยาปีเนี่ยเอาไปมาสิลูกศิษย์มีบางอย่างเพี้ยนอะไรเนาะที่ยาอยู่อะไรมาเพี้ยนเนี่ยชี้ใจเด็กเข้ามาที่เอาตัวยังมีอย่างดีอยู่ตัวเพี้ยนหรอโอ้ยยืดเลยบ่เนาะยืดเนาะมีตัวมีอะไรก็เนาะยังน้องอ่ะปฏิบัติขับที่เด็กเจ้ามาตัวเทียนหน้าไหนเนี่ยหนีเท้าตัวเพี้ยนไปยาบ่มีบางอย่างเปลี่ยนดีอ๋อที่น่าอยากจะเอาเลยจุยอย่างเนาะวิโอที่ส่วนใหญ่
เป็นอะไรที่เชื่อปอนอ่ะที่ประเทศเซเทเวทที่เนาะจมารู้ชีวิตเข้ามามีที่มีเด็กก็ย้ายอยู่เนื้อตาจะกูเข้าลงเทปปูปีรอทุกจุดในมาถ้าเนาะไอ้ลากูเนาะที่ตั้งมาปีอ่ะที่มาชีวิตเรามาดูที่อาญาเนี่ยสุดเอาตัวอย่างมาเลยโอเคเจ้าสาวสรุปโอ้โหเจ้าเนาะเสียมาตัวที่นิวเลยไม่ใช่มาเลยคุณเนี่ยเจ้าเนาะที่เช้ามาเปล่าที่ถมูกสิทุ่งอ่ะไปสุดอเมริกันลูนั่งเงี้ยมีมาเรามาโอ้โหมันนี่ที่เนี่ย มาแบบที่ประมาณนั้นมีตัวมีไต่เลี้ยงมัวตู้เที่ยวชีก้าอันมาเช่นเงี้ยชีบาร์เลยสูบีนี่ที่ตัวอีเจ้ามาทบทวนมีชีบาร์เลยแล้วก็ที่เจ้ามีตู้ลูกชายมุสลิมพี่เรนนี่ที่มาพอลารอที่นั่นไม่ใช่ยุคเช่นเดียวสามมีตัวมีเรามาตู้สวัสดิ์แข่งกิสามีตู้ทบทวนอาจารย์แบบมีชีเรสโรยังมานั่งเงี้ยลูกมีพอลีซาซาเยียน้าเจ้าหนี้น้าถมูกสิเลอพี่ว่ามีชีเรตันมีมัวมีตัวมีเรเช่นนี้ทุกเทปสุราเปล่าดองเชียวเมลูมีอะไรทั้งเลย
ว่าเรื่องนี้ทารุคุโรจมารมีนะบ่เนาะสุดยอดจมารมีมานั่งกันมาเลยพี่แม่สุมีมานั่งกันตัวพี่แม่ส่วนเนาะที่ทาราบ่ซาซาเยียลงว่ากูพี่ว่ามึงไม่ใช่ในดีเรชินเนี่ยมามีอุดมีเดียคุณอะไรมีบอดีเลยไหมสายอาจารย์พามุ่งเดียที่ลูกเป็นสายมีอุดมีอะไรจงตัวเนี่ยเซฟไปบ่เนาะถ้าเลยพี่แม่ส่วนลูกชิ้นเนาะโหบลูคอมเลยพี่ว่าเรื่องคุยดูคู่กูยาดูลูเนี่ยแต่ในงานยี่ยาว่าบ่บลูคอมเลยกระซักวัดคู่เดียมาจมารมีอุดมีเดียเว้ยยา
ဒီတရားဥပဒေစိုးမိုးရေးကလည်းခက်ခဲမှန်မှန်နဲ့ဒီအမျိုးသမီးတွေအတွက်ရည်တည်ပေးဖို့လိုတယ်ဒီလိုအခြေအနေမျိုးတစ်ခုမရှိနေဘူးဆိုရင်တေချာတဲ့ဒီအမျိုးသမီးတွေကဟိုပါတော့အခုလိုမျိုး ในบ้านเสียจำพะมุดเลยไม่ได้มุ่งบ่อนอ่ะไม่ได้มุ่งอันนี้เป็นเส้นตัดเชือกขยันมุดเลยน้องน้าบิดออกมาเลยแบบที่การอินทรีย์ที่ขยันเราได้กิจสัตย์เนี่ยนี่อะไรมาสับบิดออกมาเพื่อนเนี่ยมาคุยเลยจำารู้นี่ดูว่าจำารู้เลยเด็กนี่โอ้ยไล่มาส่วนที่หัวแยกว่ามาไม่ได้ที่ขยันอย่างพี่น้องอยู่อันเดียวมาไม่ได้ที่ขยันอย่างอีบ่อนอ่ะที่เราไม่ได้ที่ขยันในกิจสัตย์จำารู้เนี่ยมาตั้งงานล้อเนี่ยพี่มีว่ามาจำบ่อนอ่ะแต่อยู่ว่ တကယ်ကိုဘယ်လိုခေါ်မလဲစိန်ခေါ်မှုကြီးတဲ့မိကုံးတစ်ခုလို့ကျမတို့ပြောလို့ရတယ်ဆိုတော့ဒီလိုကိစ္စရမျိုးမှာဒီမိုကရေစီတစ်ဖြည်းဖြည်းနဲ့ဟိုပါပေါ်ဆောင်တဲ့နေရာမှာအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေရဲ့လုံခြုံရေးနောက်ပြီးတော့မှအားနွယ်တဲ့သူတွေပေါ့နော်နောက်ပြီးတော့မှဘေးဖယ်ခြင်းခံထားရတဲ့အခွင့်အရေးဒီလိုအခွင့်အရေးတွေကိုကျမတို့ကထည့်သွင်းစဉ်းစားဖို့လိုတယ်ကျမကြည့်တာနိုင်ငံတော်တော်များများမှာအဲ့ဒီမျိုးကိုတိသက်ဟိုပါထည့်သွင်းစဉ်းစားစရာမလိုဘူးဆိုတဲ့စဉ်းစားချက်တွေကြောင့်မို့လို့လည်းပဲအမျိုးသမီးတွေကလူမသိသူမသိနဲ့ခုနလိုမျိုးခွဲခြားဆက်ဆံမှုတွေအကြမ်းဖက်မှုတွေဆက်ခံရတာအမေရိကန်လည်းအဲ့ဒီတိုင်းပဲအမေရိကန်ဆိုစီတော့ကျမတို့ပြောတဲ့အမျိုးသမီးတွေကိုအကြမ်းဖက်မှုရပ်တန့်ဖို့အတွက်စာချုပ်ကို UN ကနေပြီးတော့မှနှစ်ပေါင်းများစွာစ조사တဲ့အမျိုးသမီးတွေ조사ယူလုပ်ခဲ့တယ်။အဲ့ဒီစာချုပ်ကိုအမေရိကန်ကဆိုင်မထိုးခဲ့ဘူး။ဘာလို့လဲဆိုတော့သူတို့မှဒါကြီးကထိုးစရာမလိုဘူးစဉ်းစားချက်။အဲ့လိုမျိုးစဉ်းစားချက်ရှိတဲ့ဆိုကြတဲ့ကတော့ဒီအမျိုးသမီးတွေအတွက်ကတည်ချတယ်။ဒီလိုမျိုးအကြမ်းဖက်ခံရမှုနဲ့နောက်ကွယ်ရသူတို့ရဲ့ပြဿနာတွေအထက်ခဲတွေကတော့အများအားဖြင့်ခမှုကြီးကြီးမှဆက်ရှိမှာပေါ့နော်။ဒါပေမဲ့ကျမတို့နိုင်ငံကတော့တခုပြောလို့ရတာကတော့ခုနလိုစာချုပ်တွေတော့ဆိုင်ထိုးလိုက်တယ်ဒါမဲ့စာချုပ်တွေဆိုင်ထိုးလိုက်တာဒီဟန်ပြတဲ့ဘောမျိုးပို့ဖြစ်နေပြီးတော့မှခွဲခြားဆက်ဆံမှုမရှိပါဘူးဆိုတာကိုပြချင်တာနဲ့ပဲနိုင်ငံတကာမှာဒီလိုစာချုပ်တွေလိုက်ထိုးနေတယ်လို့ပုံစံမျိုးဒီမှာတော့ခံစားရတာပေါ့နော
်လက်မှတ်ထိုးပြီးအကောင့်ထဲပေါ်မှာလည်းဖြစ်အောင်ပါဘူ
းဟုတ်တယ်အကောင့်ထဲမပေါ်ဘူးတကယ်ဆိုလို့ရှိရင်အစိုးရတိုင်းကဒီစာချုပ်ကိုလက်မှတ်ထိုးပြီးဆိုရင်တာဝန်ယူမှုတာဝန်ခံမှုနဲ့တကွလိုက်ပါပြီးတော့မှအကောင့်ထဲပေါ်ရမယ်ပြီးသူပြည်သားတွေအကုန်လုံးလည်းစာချုပ်ပါအချက်လက်တွေကိုနားလည်အောင်လဲကျိုးစားမယ်ရပ်ပတ်ဖွဲ့စည်းတယ်နဲ့ပူပေါင်းဆောင်ရွက်မှုတွေလုပ်ရမယ်ဒီလိုကိစ္စရမျိုးကခုနပြောတဲ့ဒီမှာမမေစပယ်ဂျူတို့လိုမျိုးဂျန်လိုဖွဲ့စည်းတယ်ဝန်လိုဖွဲ့စည်းတယ်ကျမတို့ WFP လိုဖွဲ့စည်းတယ်ဒါတွေအများကြီးလိုက်ကျိုးစားခဲ့ပြီးမယ်လက်ရှိအစိုးရခြေနေထိမှာကျမတို့ဒါအကောင်စမဖော်နိုင်နေသေးဘူးပေါ့နော်ဒါကတော့ဝန်နေစရာလို့ပြောလို့ရပါတယ်တကယ်ဆိုရင်ဒီမိုကရေစီဆိုတဲ့ဆန်နှုံးထဲမှာလူတူတယောက်ချင်းစီတိုင်းရဲ့အခွင့်အရေးကိုအပြည့်အဝကာကွယ်ပေးရမယ်ဆိုတာပါရမယ်အဲ့ဒါကိုလည်းအမှတ်ခံပေးရမှာပေါ့နော်ဆိုတော့အဲ့လိုအနေထားမျိုးရဖို့အတွက်ကတော့နိုင်ငံရေးသမားတူချင်းစီမှာကအမျိုးသမီးရေးကိစ္စဒီနိုင်ငံရေးကိစ္စဖြစ်တယ်အရေးကြီးတယ်ဆိုတာမျိုးကိုထည့်သွင်းစဉ်းစားလို့တဲ့စိတ်ဆန္ဒနိုင်ငံရေး political will ပေါ့နော်နိုင်ငံရေးဆန္ဒရှိဖို့လိုအပ်တယ်ဆိုတော့ကျွန်မအနေနဲ့ထောက်ပြချင်တာပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကို email တွေပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်ဒီထက်ကအရင်ဆုံးကျွန်တော် American ပြည်တော်စုကမောင်တသနာရဲ့ပေးစာကိုဖော်ပြချင်ပါတယ်ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နိုင်ငံမှာအိမ်ရင်းကြမ်းဖက်မှုလိမ်မိုင်းဆိုင်ရာစော်ကားမှုတွေဟာဘလောက်တောင်ဆိုးဝါးလာနေသလဲဆိုရင်အဖေကိုလည်းမယုံရအဖိုးကိုလည်းမယုံရဦးလေးနဲ့အကိုကိုလည်းမယုံကြည်ရတော့အောင်တိုးပါလာနေပါတယ်သို့တော်ပြစ်မှုကျူးလွန်ခဲ့ကြတဲ့တရားခံတွေကိုထိထိရောက်ရောက်အေးအေးယူအပြစ်ပေးတာမျိုးတွေတော့မတွေ့ရသေးပါဘူးအထူးသဖြင့်ကြီးလက်ဒေသတွေနဲ့စင်းသားတွေအများစုနေထိုင်ကြတဲ့ပတ်ဝန်းကျင်တွေမှာဆိုအိမ်တွင်းကြမ်းဖက်မှုတွေပိုများပါတယ်ဒီဒေသပတ်ဝန်းကျင်တွေမှာအမျိုးသမီးတွေဟာယောက်ျားသားတွေနဲ့တန်းတူအလုပ်လုပ်ကြရတဲ့အပြင်အိမ်တွင်းရေးကိစ္စတွေအားလုံးကိုပါရတဲ့ဝင်ငွေလေးတွေနဲ့ဖြည့်ရှင်းပေးကြရပါတယ်အမျိုးသမီးအတော်များများဟာလောင်းကားမှုမရှိတဲ့အကြောင်းတွေကိုညှိတွားမိရင်ရိုင်းနှက်ခံကြရပါတယ်အိမ်တွင်းကြမ်းဖက်မှုတွေနဲ့အတူအမျိုးသားရေးတော်လှန်ရေးချွေးကြော်တန်တွေနဲ့လနကိုင်ဖွဲ့စည်းတွေရဲ့အမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုတွေပိုလို့ဆိုးရတယ်လို့ယူဆမိပါတယ်အထင်ရှားဆုံးအမှုကတော့ယနေ့ထိတရားခံမဖော်ထုတ်နိုင်သေးတဲ့ကချင်ကျောင်းဆရာမလေးနှစ်ယောက်ရရဆက်ဆက်တပ်ဖြတ်ခံရတဲ့အမှုပါပဲအဆိုးဆုံးကတော့ကျွန်တော်တို့နိုင်ငံမှာကဏ္ဍပေါင်းစုံမှာအရေးချင်းပြစ်မိတဲ့အမျိုးသမီးတွေရှိကြပေမဲ့နှိမ့်ချဆက်ဆံတဲ့ဒလီဟောင်းတွေအယူဆဟောင်းတွေနဲ့ထိ ंछ ုပ်ထားခြင်းပါပဲယောက်ျားတွေဟာမိန်းမတွေထက်မြင့်မြတ်တယ်ဘုံတကူကြီးတယ်စသဖြင့်အုပ်ချုပ်ရေးပိုင်းကစလို့ကိုယ်ကွယ်မှုပိုင်းအထိမျိုးသမီးတွေအပေါ်နှိမ့်ချဆက်ဆံနေခြင်းကြောင့်မျိုးသမီးတို့ရဲ့စွမ်းဆောင်ရည်ပိုင်းမိမိနေရခြင်းဖြစ်နေတယ်လို့ယူဆမိပါတယ်မိမတွေဖြစ်ရင်ပြည်ပြတ်တယ်ဆိုတဲ့စကားဘလောက်မှန်မှန်တော့မသိပါဘူးနှစ်ပေါင်း60ကျော်တကိုးရှင်နေအုပ်ချုပ်ခဲ့ကြလို့ပြိုရိုင်းလဲနေတဲ့အင်အိုဟောင်းကြီးကိုအမေစုလို့မျိုးသမီးတယောက်ရဲ့ဥဆောင်နိုင်တဲ့စွမ်းရည်တွေနဲ့လုံးဝပြိုလဲမသွားအောင်ခက်ခက်ခဲခဲပြုပြင်ပါတီတီစောင့်နေရတဲ့ပုံကိုကြည့်ခြင်းအဖြစ်ပြည်ရော်တွေဘသူတွေကြောင့်ပျက်စီးသွားရသလဲဆိုတာမှန်းဆနိုင်ပါတယ်အကယ်၍အုပ်ချုပ်ရေးအာဏာသာအစိုးရလက်ထက်အပြည့်အဝရှိနေခဲ့ရင်အမျိုးသမီးတွေရဲ့အခွင့်အရေးတွေဒီထက်ပိုမိုကောင်းမွန်တိုးတက်လာနိုင်ပြီးလုံခြုံမှုလည်းပိုရှိလာနိုင်တယ်လို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့
အမေရိကန်ပြည်သူ့မောင်တသနာပေးစာပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့တိုင်ရိုက်မှတ်ချက်ပေးနေတာတချို့လဲဖော်ပြကြမှာလေသူကတော့ဥတုဆိုတဲ့အကောင့်ပါရှင်မှာသူကကျွန်တော်အမေလည်းအမျိုးသမီးဖြစ်လို့အမျိုးသမီးတိုင်းကိုမိခင်နဲ့မိခင်တောင်းလောင်းနေလို့ခံယူပါတယ်လေးစားပါတယ်ချစ်မြတ်နိုးပါတယ်တဲ့ကျွန်တော်နဲ့ကျွန်တော်မိမချားမှာလည်းဘယ်သူမှမတာပါဘူးတဲ့အခွင့်အရေးမယူပါဘူးအတူတကွရုံးကန်ရင်သားသမီးတွေကိုပြုစုချွေးမွေးနေပါတယ်တဲ့နိုင်ငံရေးမှာရောစီးပွားရေးမှာပါတန်းတူခွင့်ရေးပေးစီလို့ကြောင်းပါခင်ဗျာဆိုပြီးရေးပါတယ်သူ့လိုသဘောထားရှိနိုင်မယ်ဆိုရင်တော့ဒါအများကြီးကောင်းမဲ့ကိစ္စပါဆိုတော့စောစောကဒီမောင်ထသနာရဲ့စာမှာတော့ဒီအမျိုးသမီးလုံခြုံမှုကင်းမြနေတဲ့အပိုင်းကိုထောက်ပြထားတာရှိတယ်ဒါနဲ့ပတ်သက်လို့လည်းကျွန်တော် mass media view ကိုဆွေးနွေးစီချင်ပါတယ်ဒီအမျိုးသမီးတွေပေါ်အနိုင်ကျင့်မှုတွေဆိုတာဒီတိုက်ပွဲတွေဖြစ်နေလို့တရားဥပဒေစိုးမိုးမှုရှိတဲ့နေရာတွေမှာလည်းမဟုတ်ပါဘူးကျွန်တော်မျိုးပြဒေသတွေမှာလည်းဖြစ်နေတာကျွန်တော်သတင်းတွေမှာမကြာခဏကြားနေရပါတယ်ဆိုတော့ဒါတွေကအဓိကဘာကြောင့်ဖြစ်နေရတာလဲနိုင်ငံရေးလားလူမှုရေးပြဿနာလားဥပဒေစိုးမိုးမှုတွေအားနည်းတာလားဒါမှမဟုတ်ဖွံ့ဖြိုးမှုနှိမ့်ချတာလားဘာတွေအဓိကအခြေခံနေလဲမမေ့စပဲ
ဟုတ်ကဲ့ပါအမျိုးသမီးတွေလုံခြုံမှုမရှိတာနဲ့အကျန်းဖက်ခံနေရတာကတော့အခုကအခုပြောသွားတဲ့အချက်ကြီးအားလုံးပါပဲအဓိကကဘာလဲဆိုရင်ဒီနိုင်ငံရေးနဲ့ဘယ်လိုသက်ဆိုင်လဲလို့ပြောရမယ်ဆိုရင်တော့ဟိုဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေဥပဒေပြုနိုင်တဲ့နေရာတွေနဲ့အမျိုးသမီးတွေအတွက်တကယ်ပဲလိုအပ်တဲ့ရင်းဆောင်မှုတွေကိုပေးနိုင်တဲ့နေရာတွေမှာအမျိုးသမီးတွေပါဝင်ဆုံးဖြတ်ခွင့်မရတာပေါ့နော်ဆွေးနွေးခွင့်မရတာတွေဟာဒီအမျိုးသမီးတွေအတွက်လုံခြုံတဲ့ပတ်ဝန်းကျင်ဒီအမျိုးသမီးတွေအတွက်အိုးဇုံဇုံနဲ့လမ်းမြို့ရွာပေါ့နော်အဲ့ဒါတွေကိုဖြစ်စေနိုင်တဲ့အဥပဒေတွေမူဝါဒတွေဝန်ဆောင်မှုတွေကိုမျိုးသမီးတွေကိုယ်တိုင်ကပါဝင်ဆုံးဖြတ်ခွင့်မရတဲ့အခါမှာအဲ့လိုလိုအပ်ချက်တွေကပို့ပြီးတော့ကြီးမားလာတယ်လို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်နောက်တစ်ချက်ကတော့ပြဿနာကိုပြဿနာလို့ဟိုခွင့်ခဝန်ခံဝန်ခံမယ်ဆိုရင်ကျွန်တော်တို့ကအဲ့ပြဿနာကိုဖြေလည်အောင်ဖြေရှင်းရတာတွေ့ပါတယ်ဒါပေမဲ့ကျွန်တော်တို့လူမှုတိုင်းပိုင်းမှာဘလို့ဖြစ်နေရလဲဆိုရင်ဆက်စရာကိုတော့ဆက်ရမယ်လို့မမြင်နဲ့မဆက်ရမယ့်ကိစ္စကိုရှက်နေတဲ့ပြဿနာပါအဲ့တော့ဒီလိုမျိုးသမီးတွေပေါ်အကျန်းဖက်တယ်လို့အိမ်လေးကျန်းဖက်မှုလို့ပဒိန်းကျင်တယ်ဆိုတဲ့စကလုံးကိုတော့မှဟိုရင်းရင်းကျေးကျေးနဲ့တို့ကသားမယားကျုပ်ကျင်တယ်လို့သုံးလုံးစီကျင်ကြပြည့်ရပေါ့နော်ပြောမယ်ဆိုရင်ဟိုပဒိန်းမှုကပဒိန်းမှုပါပဲဖြစ်မှုပါအဲ့တော့အဲ့လိုမျိုးအမှန်ကိုအမှန်တိုင်းလက်ခံပြီးတော့တကယ်တမ်းမှာဆက်ရမယ့်ဟာဒီလိုဟိုကိုယ့်ထက်ဒီအမျိုးသမီးတွေကိုအနိုင်ကျင့်တတ်တဲ့မတိုင်းကျင့်တတ်တဲ့အပြုအမူကိုဒါရှက်ရမှာဖြစ်တယ်ပေါ့အဲ့တော့လူမှုအသိုင်းအဝိုင်းတစ်ခုလုံးကလည်းပြောရမယ်ဆိုရင်ပြစ်မှုကျူးလွန်တဲ့သူတစ်ချက်ကျူးလွန်ခံရတဲ့သူကိုပဲဟိုရှက်ရမယ်ဒီလိုကိစ္စတွေကိုမပြောရဘူးလို့နှုတ်ပိတ်စေပါတယ်အဲ့လိုအချက်တွေကြောင့်ကျမတို့တွေကဒီကျူးလွန်တဲ့သူတွေကလည်းပို့ပို့ပြီးတော့တို့ကအကျင့်ရလာတယ်ဘာဖြစ်လို့လဲဆိုတော့တို့ကတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်တစ်ခါမှတို့ကဟိုအပြစ်တင်မခံရဘူးလေတို့ကလည်းလူမှုအသိုင်းအဝိုင်းကတိတ်ကြီးအိုဒီဟာတွေကိုလောက်တာဟာဆက်စရာကောင်းတယ်လို့ကဲ့ရဲ့တစ်ပြင်ရှုတ်ချတာကလည်းဒီနေ့ထိကတော့နည်းနေသေးတယ်ပေါ့နော်အဲ့တော့လူမှုအကောင့်အကြောင်းလည်းဖြစ်ပါတယ်ပြီးတော့ဒီလိုပြဿနာတွေကိုဟိုဒီလိုအကျန်းဖက်မှုတွေမတည်မှုတွေတနေ့တခြားများပြားလာတယ်ဆိုတာကိုလူတွေသိမှာစည်ရဲစရားတွေအနေနဲ့ပေါ့နော်ပေါ်ပြမှာကိုရှက်ရွံ့နေတာကအဲ့ဒါတွေကမှားယွင်းနေတဲ့အယူဆတွေဖြစ်တယ်လို့ကျွန်တော်ကတော့ပြောချင်တယ်ပေါ့နော်အဲ့တော့တကယ်တမ်းမှာမျိုးစည်းကမျိုးသမီးတွေကိုအစမ်းဖတ်မှုတွေမတည်မှုတွေရှော့ချချင်တယ်ဆိုရင်ဒီပြဿနာဖြစ်ရတဲ့အရင်းခံအကြောင်းရင်းကိုကျွန်တော်ကရှာရမှာဖြစ်ပါတယ်။ဘာကြောင့်မတည်သမားတွေဟာဒီလိုမတည်မှုတွေကိုထက်ခါထက်ခါကျူးလွန်နိုင်ကြလေလို့ပြောရမယ်ဆိုရင်သူတို့ကိုကျူးလွန်နိုင်တဲ့အခွင့်အရေးတွေကိုကျွန်တော်တို့လူမှုအတိုင်းအတိုင်းကထက်ခါထက်ခါပြီးထားတဲ့အတွက်ကြောင့်ဖြစ်ပါတယ်။အဲ့တော့သူတို့အဲ့လိုထပ်ပြီးမကျူးလွန်နိုင်အောင်ကျွန်တော်ကနည်းလမ်းရှာရပါမယ်။အဲ့ဒီသူတို့ကျူးလွန်သူတို့ကိုကျူးလွန်စေတဲ့အကြောင်းတရားတွေကိုဖော်ထုတ်ပြီးတော့ဒီလိုမတည်သမားတွေရဲ့စိတ်ပေါ့နော်အဲ့ဒါကိုငားလေဖို့အတွက်ကျွန်တော်ကသိတိသနာတွေကိုဖြူဖို့လိုပါတယ်လို့အခုကတော့ပြောမယ်ဆိုရင်ကိင္ခနာအချက်လက်တွေအားဖြင့်ဆိုရင်လည်းကျွန်တော်ကပြစ်မှုကျူးလွန်မှုဘလောက်ရှိတယ်ဆိုတာလောက်ပဲသိရပြီးတော့တကယ်တမ်းမှာဘာကြောင့်ဒီပြစ်မှုတွေဟိုဖြစ်ပွားရတာလေဒီလိုပြစ်မှုတွေကိုမဖြစ်အောင်ဘယ်လိုကာကွယ်ရမလဲဆိုရင်အပိုင်းကိုသိအောင်နားလည်အောင်သိတိသနာတွေရှာဖွေဖော်ထုတ်ထားမှုတွေဟာအရန်ကိုအားနည်းပါတယ်အဲ့တော့တစ်ဖက်မှာဒါကိုရှက်စရာလို့မမြင်မဲနဲ့ဒါဟာကျွန်တော်တို့လူအဖွဲ့အစည်းအဝအတွက်ကြီးမားတဲ့ပြဿနာတည်းရဖြစ်တယ်ဆိုတာကိုမှန်မှန်ကန်ကန်နဲ့သုံးသပ်ပြီးလက်ခံပြီးတော့အဲ့ပြဿနာကိုဖြေရှင်းနိုင်ဖို့နည်းလမ်းကိုအထူးအဖြေရှာကြဖို့အတွက်ဖြစ်ပါတယ်။အဲ့တော့နောက်ဆုံးပြန်သွားရမယ်ဆိုရင်တော့အမျိုးသမီးတွေကိုသုံးသပ်ချက်ချနိုင်တဲ့နေရာတွေမှာဥပဒေရေးဆွဲနိုင်တဲ့နေရာတွေမှာအဲသူတို့ကိုယ်တိုင်ပါဝင်ဖြစ်ပြီးဖို့ကိုလည်းနောက်ဆုံးတော့ပြန်ရောက်လာပါတယ်။ဒါကြောင့်လည်းဆိုတော့အမျိုးသမီးတွေကိုယ်တိုင်မပါဘဲနဲ့သူတို့ကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေမူဝါဒတွေဝန်ဆောင်မှုတွေကိုတိတိကျကျသိရအောင်ပြင်နိုင်လို့ပါပဲရှင့်။
โอเคจนสรุปฐานะเสร็จๆပြီးတော့ဒေါ်စုစနာလလဆိုးကိုလည်းမေးချင်ပါတယ်ခင်ဗျဟိုဆီယမားဒီလွတ်တော်ကိုယ်စားတူလည်းဖြစ်တယ်ဆိုတော့လွတ်တော်မှာဒီလိုဥပဒေပြူကြီးအပိုင်းကပဲဖြစ်ဖြစ်ပေါ့လေအမျိုးသမီးတွေအခွင့်အလမ်းတိုးတက်ဖို့အတွက်လုံနိုင်တာလုံဆရာရှိရတယ်ဘာတွေများရှိမလဲဆီယမား
โอเคကျွန်မတို့ဒီဥပဒေတည်ရပေါ့နော်အမျိုးသမီးများပေါ့ကျန်းဖက်မှုမှာကာကွယ်ရေးဥပဒေဆိုတာကိုကျမတို့အစပြောနေရတော့ကြာပြီပေါ့နော်အဲ့ဒါပြောရမယ်ဆိုရင်တော့ငါနဲ့ကျမတို့အဲကျမတို့တော့ကိုယ်စီမဖြစ်ခင်ကအစပြောနေရအခုအလှတော်မှာလဲတယ်ဒီဥပဒေကမရောက်ရှိလာသေးဘူးပေါ့နော်အဲ့ဒါတောင်ပြီးခဲ့တဲ့2018 November မှာကျမကိုယ်တိုင်နဲ့ဒါလှတော်မှာနေလို့နေခဲ့တာဖြစ်ပါတယ်ဒါတော့ဒီမျိုးမီးတွေပေါ့ကိုအချမ်းဖက်မှုတွေနေမိုင်းဆိုင်ရာအမျက်ထုတ်မှုတွေကများပြားလာတဲ့အတွက်ကြောင့်ကျမတို့ဥပဒေနဲ့ကာကွယ်ဖို့လိုတယ်အဲ့တော့ဒီဥပဒေကဘယ်တော့မှเนาะဒီလှတော်ကိုဆွေးနွေးဖို့ရောက်မှာလဲဆိုတာအဲ့ဒါကိုတော့ဒါလူကယ်ပြန်သူဝင်ကြီးကနေလာတော့ဖြေထားတာကတော့2019ပေါ့နော်2019ထဲမှာတော့ဒါနော်ဥရေတန်းဟာလွတ်တော်ထဲမှာရောက်ပြီးတော့ဒီပြို့ပေါ့နော်ကျမတို့ကဆက်ပြီးဆွေးနွေးရမှာဖြစ်ပါတယ
်
ဒါကိုလည်းကျမတို့လွတ်တော်ပိုင်းနေနဲ့စောင့်ကြည့်နေပါတယ်တကယ်လို့မှဟိုဒီ2019သူ့ဟိုစာပေါ့နော်ဒါတော့လွတ်တော်ကတိကူကိုဖြစ်သွားတာပေါ့နော်ကတိကူအတိုင်းမဖြစ်လို့ရှိရင်ကျမတို့ကဆက်လက်ပြီးတော့မေးခွန်းနေလို့ရပါတယ်ကျမတို့အဲ့ဒါကိုစောင့်ကြည့်နေပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဟိုတော်တတင်းညိုလည်းမေးချင်ပါတယ်ကျွန်တော်တို့ဒီဆွေးနွေးခန်းအတွက်အချိန်3မိနစ်ကျော်လောက်တော့ကြံပါသေးတယ်ဆိုတော့ကျွန်တော်တို့အခုပြောနေတာကတော့ဒီအစိုးရတာဝန်ရှိသူတွေအပိုင်းဒီဥပဒေပြည်အပိုင်းငါတို့လုပ်ဖို့ကင်မို့တင့်တဲ့ကိစ္စတွေကိုကျွန်တော်တို့အဓိကပြောနေရတယ်ရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲပေါ့လေဒီအမျိုးသမီးတွေအခွင့်အရေးတိုးတက်ဖို့အမျိုးသမီးတွေကိုယ်တိုင်ကပဲဖြစ်ဖြစ်လူမှုအတိုင်းဝိုင်းကပဲဖြစ်ဖြစ်လုပ်တင်တာတွေလုပ်နိုင်တာတွေရောဘာတွေများရှိမလဲမှတ်တင်နေညို
ဟုတ်ကဲ့ဟုတ်လေကျမတို့ဒီအမျိုးသမီးအဖွဲ့တွေနေကတော့ဒီလူမျိုးပေါ့နော်ဟိုဟာပေါ့ဒီဒီရက်ရွာအစင်ကနေပြီးတော့မှတကယ်မျိုးနယ်တွေထိပေါ့လေအဓိကကတော့ကျမတို့ပညာသေးအနေနဲ့လိုက်လုံတယ်ရှေဟောပြောပေးလိုက်လုံတာကကြတော့ဒီလူမျိုးအခွင့်အရေးတွေရရှိဖို့ပြီးတော့မှဒူးတျောက်ချင်းစီကအကာအကွယ်တွေရဖို့ဆိုတာကအဲ့ဒီဒူးတျောက်ချင်းစီရဲ့အာထုတ်မှုတွေဒူးတျောက်ချင်းစီကလည်းစူးစမ်းမှုတွေနဲ့လည်းလို့သက်ဆိုင်နေဆိုတဲ့ဟာမျိုးကိုတွားတာပေါ့နော်အထူးသဖြင့်တော့ကိုဒူးတျောက်မှာဘာခွင့်ရရှိလဲပြီးတော့နိုင်ငံသားဖြစ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံမှာမြန်မာနိုင်ငံသားဖြစ်တဲ့အတွက်ကြောင့်မလို့ဘာတွေအစိုးရတောင်းဆိုပိုင်ခွင့်ရှိလဲနောက်သက်ဆိုင်ရာဒီဥပဒေဘက်တော်သားတွေအပါအဝင်ပေါ့နော်သူတို့တွေရောဘာလုပ်ပေးသင့်တယ်လဲဆိုတဲ့ဟာကိုသိရှိအောင်ဒီပြည်သူလူထုတွေကိုလည်းဒီပေါ့နော်ကျမတို့တွေကဒီလိုမျိုးအခြေအနေတွေသိအောင်ဝိုင်းလုပ်ကြရတာရှိတယ်ပြီးရင်အဲ့လိုမျိုးလုပ်တဲ့နေရာမှာလည်းခုနလိုရဲတွေဥပဒေဘက်တော်သားတွေပေါ့နော်ရှင်းနေတဲ့အပါအဝင်သူတို့တွေနဲ့ပြည်သူလူထုတွေနဲ့ကြားမှာပုံမှန်ပြီးတော့မှထိစပ်မှုရှိအောင်ဒါမျိုးတွေလည်းကျမတို့လိုက်ပြီးလုပ်ပေးတယ်ဟောပြောပွဲတိုင်းမှာကျမတို့ရဲတွေခေါ်သွားတာရှိတယ်ပြီးရှင်းနေတွေခေါ်သွားတာရှိတယ်ပြီးရက်ကောက်အချုပ်ရမှုတွေခေါ်တယ်ပါလို့လေဆိုတော့ဒီဘာတွေရွာတွေမှာဘာလဲလို့ရှိရင်ဒ
ီလိုကျေးဇူးပါကျွန်တော်ဆွေးနွေးက
ကြောက်ကြတာ
ချင်းတလောက်ပဲရတဲ့အတွက်
ချင်းဆက်မှုရှိတယ်
ဆိုတော့
နောက်ပိုင်းမှာတို့ခွင့်ရတို့တောင်းဆိုတက်လာမယ်ပေါ့နော်ဒီလိုမျိုးတွေကျွန်တော်တို့လည်း
ဆွေးနွေးပေးတော့တင်ပြညို့တော့စုစနာလလဆိုတော့မေးစ်ရီဗျူးမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ဒေလီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဲအေးတနာကျော်ကတလှည့်ပြောပြပေးပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်ဒါမှမဟုတ်အာဂါသကိုလွှတ်တင်မှုတစ်ခုလုတ်ဖို့ပြင်ဆင်နေနိုင်တယ်ဆိုပြီးတော့ American ပြည်အောင်စုက NPR လူလူရေဒီယိုသတင်းဌာနကကြေညာသွားပါတယ်ပြောရဲမျိုးတော်နာကဆန်နမ်ဒွန်နျူကလ িয়ার စခန်းရဲ့အာဂါတရိုက်ကူးယူတဲ့ဓာတ်ပုံတွေကိုကြည့်ပြီးတော့တုံးသက်ပြီးတော့ပညာရှင်တယောက်တုံးသက်သွားတာဖြစ်ပါတယ် track car တွေ car တွေမြည့်ရထားတဲ့ green ဝင်ချီဆက်တွေကိုအလုံးလုံးနေတာတွေ့ရတယ်လို့အာဂါတဓာတ်ပုံမှာမြင်တွေ့ရပါတယ်အမေရိကန်ပြည်အောင်စုတရားသူကြီးကသမရထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုရေးမှုဟောင်းပေါ်လ်မန်နာဖော့ကိုထောင်ဒဏ်48လချမှတ်လိုက်တဲ့ပြစ်ဒဏ်ဟာတိတ်ကိုနဲလွန်းတယ်လို့ဝေဖန်သူတွေကပြစ်တင်ရှုံချလိုက်ပါတယ်ဒီလိုမျိုးပြစ်ဒဏ်ကိုရှော့ရှော့ပေါ့ပေါ့ချလိုက်တဲ့အတွက်အမေရိကန်ရဲ့ပြည်မှုဆိုင်ရာတရားရေးစနစ်အတွင်းမှာလူမျိုးရေးနဲ့လူဒဏ်စာကွာဟောင်းမှုနဲ့ပတ်သက်ပြီးတော့အခြေတင်ငင်းပွားနေကြတာတွေတဖန်ဖန်ပြန်ပြီးတော့ဖြစ်လာစေခဲ့ပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကလူမျိုးရေးပဋိပက္ခတွေကြောင့် Bangladesh nangan bago trep ye to abyo kolon jare, Rohingya reko kunyibo kababanga dollar dia chowsang adan bivu the vodu lai pari, the bawa gabi zuri ye tenrigo kinder pishin yene, lumu ye ya pianle to round yerima, a chicken win some hood lu etati to a tong swebu pipari. At 30 at the set town ye, Japan nanganga, gani dana gazuri, mute miha, kabama, deshi tinsha, nita in jaduri dema, at the ji zompine, Guinness kabam, madam, went to age barishe. နောက်ဆုံးရသတင်းချင်းချုပ်ကိုမေရီတနာကျော်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမောမာဒီညအစီအစဉ်တွေတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုတော့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးသွားမှာဖြစ
This program has come to you from the Voice of America, Washington.